Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနက်ခင်းပြကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2023ခုနှစ်ဧပြီလ20ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2440 51နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြင့်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအတွက်ထိတ်တန့်ရောက်တဲ့တွင်တွေကိုတင်ပြပေးမှာဖြစ်ပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ဆူဒန်နိုင်ငံမြို့တော်မှာပြိုင်ဘက်တပ်ဖွဲ့တွေက24နာရီအပြစ်ခတ်ရက်စက်မှုကိုဗုဒ္ဓဟူးနေ့မှာကြေညာပေမဲ့ပြစ်ခတ်တိုက်ခိုက်မှုတွေပောက်ကွဲတန်နေဂျိုးကြားထွက်ပေါ်နေတယ်လို့မြို့ကန်တို့ကပြောပါတယ်ပက်ထရော့လေးချောင်းရန်ကာကွယ်ရေးစနစ်ကတော့ယူကရိန်းကိုရောက်ရှိသွားပါပြီယူကရိန်းကိုစစ်ရေးအကူအညီဒေါ်လာ325သန်းပိုပေးမဲ့အစီအစဉ်သစ်တစ်ခုကိုအမေရိကန်ကပုတ်ထုနှစ်မှာကြေညာပါတယ်။အီရန်မိန်ကလေးကျောင်းတွေမှာတော့ဓာတုအစိတ်တင်တိုက်ခတ်ခံရမှုတွေထပ်ပြီးတော့ဖြစ်နေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်စိတ်ဝင်စားဖွယ်ရာသတင်းတွေတင်ဆက်ပြီးသတင်းတစ်ပုဒ်မှကြားမှာကတော့ဒီမန္တလေးတိုင်းတကောင်းတိုက်နယ်မှာတကြံကာလအတွင်းမှာစစ်ကောင်စီတပ်တွေနဲ့ PDF တပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်စစ်ရှောင်းဘဝတွေကိုရောက်ရှိကြရပါတယ်
။ဒီနေ့စစ်ကောင်စီတပ်ဝင်ရောက်လာပြီးတော့ဒီမှာဖုန်းရတယ်။ဒါကအကျိုးနည်းအနေနဲ့ဆက်တက်ပြီးငါသားရဲ့ခမည်းတော်တော့လုံးဝတော့ခတ်နေတယ်အများကြီးတော့ပါလာတ
ာ။ဒီနေ့အပြီးမှာပဲနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ဒါအပြင်အခြားစိတ်ဝင်စားဖွယ်ရာဒေတာအတွင်းသတင်းတွေကိုလည်းထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်။နောက်ပိုင်းမှာတော့အပစင်ကဏ္ဍတွေကိုတင်ဆက်အောင်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့အတူပြောပြသွားမှာဖြစ်ပါလေဗျာ
ဆူရနိုင်ငံမြို့တော်ကလမ်းမအတွေ့ပေါ်မှာတိုက်ခိုက်နေကြတဲ့ပြိုင်ဘက်တပ်ဖွဲ့တွေက24နာရီပြည့်ခတ်ရက်စက်မှုအစ်စ်တရက်ကိုဗုဒ္ဓဟူးနေ့မှာကြီးညာခဲ့ကြပါတယ်ဒီမတိုင်ခင်အရင်တရက်ကကြီးညာခဲ့တဲ့အလားတူအပြည့်ခတ်ရက်စက်မှုကတော့မအောင်မြင်ပါဘူးအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရကာရင်ယွန်းဖီယာကတော့နှစ်ဖက်စလုံးအနေနဲ့အပြည့်ရက်စက်မှုသဘောတူညီချက်ကိုလေးစားလိုက်နာကြဖို့တိုက်တွန်းလိုက်ပါတယ
် call on SAF and RSF to adhere to international law renounce violence
အကြမ်းဖက်မှုတွေကိုဆွန့်လွှတ်ပြီးပြန်ပြီးတော့ဆေးဆက်ဆွေးနွေးကြဖို့လည်းတိုက်တွန်းပါတယ်ပြီးခဲ့တဲ့9ရက်တာအတွင်းမြို့တော်မှာစစ်ဆုံဖြစ်စေခဲ့တဲ့တပ်ဖွဲ့တွေရဲ့ထိတ်တန့်ဗိုလ်ချုပ်ကြီးနှစ်ဦးဟာဆိုရင်အရက်သားတွေနဲ့တိုက်ခိုက်ရေးသမားတွေမဟုတ်သူတွေကိုအသေးအချာကာကွယ်ပေးဖို့အတွက်တာဝန်ရှိတယ်လို့လည်းသူမကပြောပါတယ်ဆူဒန်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆူဒန်ရဲ့ပြည်သူ့စစ်အမြန်ထောက်ကူတပ်ဖွဲ့ RSF တွေကတော့ဒေသစံတော်ချိန်ညနေ6နာရီကစလို့ပြစ်ခတ်တိုက်ခိုက်မှုတွေယာယီရက်စဲမှုကိုလိုက်နာမဲ့အကြောင်းသီးခြားစီချိန်ညာထားပါတယ်ညနေပိုင်းရောက်ချိန်ထိတနက်ပြစ်ခတ်တန်တွေနဲ့ပောက်ကွဲမှုတွေဂျိုးကြားချနေရကြောင်းမြို့တော်ခတ်တွန်းမြို့ကန်တွေရဲ့ပြောဆိုချက်ကိုကိုးကပြီး AP သတင်းအေဂျင်စီကဖော်ပြထားတာနဲ့အတူပဲအပြစ်ခတ်ရက်စဲမှုကိုလိုက်နာကြသလားဆိုတာကတော့အရှင်းရှင်းလင်းလင်းမရှိပါဘူးမြို့တော်ခတ်တွန်းကစစ်ဌာနချုပ်ကိုထိန်းချုပ်ဖို့ဂျိုးစားတဲ့RSF တပ်ဖွဲ့တွေကိုစစ်တပ်လေရင်တွေကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့ဗုဒ္ဓဟူးနေ့အစောပိုင်းမှာစစ်ဌာနချုပ်ဝင်းကျင်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မြို့တော်တွင်းကလမ်းမတွေပေါ်မှာလည်းတိုက်ခိုက်ရေးသမားတွေနဲ့မြို့ကနေထွက်ပြေးဖို့ကြိုးစားချသူတွေကလွဲ့ရင်လူသူကင်းမဲ့နေပါတယ်ရှင
်။ဆူဒန်နိုင်ငံကလက်နက်ကင်ပဋိပက္ခအကြက်တဲကိုကင်တွယ်ဖြည့်ရှင်းဖို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကအထူးအဖွဲ့အဖွဲ့ဖွဲ့စည်းထားကြောင်းပြောရေးဆိုခွင့်ရှိသူတူက VOA ကိုဗုဒ္ဓနေ့မှာအတည်ပြုပြောကြပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကဆူဒန်လက်နက်ကင်တိုက်ပွဲနောက်ဆုံးဖြစ်ရတဲ့နဲ့ပတ်သက်ပြီးနိုင်ငံသားရေးဌာနရဲ့စီမံခန့်ခွဲမှုထောက်ပံ့ပို့ဆောင်ရေးတွေကိုကြီးကြပ်ရေးဖို့အတွက်ဒီဆူဒန်စစ်ပက်ပဋိပက္ခဆိုင်ရာအလို့အဖွဲ့ကိုဖွဲ့စည်းမယ်လို့ဆိုပါတယ်။ဆူဒန်လက်နက်ကင်တပ်ဖွဲ့ SAF နဲ့ထောက်ပံ့ရေးချင်းမြန်တပ်ဖွဲ့ဖြစ်တဲ့ RSF တို့နှစ်ဖွဲ့ကြားအကြမ်းဖက်မှုတွေပြင်းထန်နေတာကိုလည်းအမေရိကန်ကရှုံချတယ်လို့ဆိုပါတယ်မြို့တော်ခါတူမှာစနေနေ့ကစပြီးတိုက်ပွဲဖြစ်ပွားခဲ့ရာနိုင်ငံထဲမှာပုံမှုကျပြန့်ပြန့်နှံ့သွားခဲ့ပြီးလူရာနဲ့ချီတေးဆုံးဒဏ်ရာရခဲ့တာတွေရှိပါတယ်အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနရဲ့ဖုန်းတိုက်ရိုက်ပြောဆိုမှုပါဝင်နိုင်ငံတကာရဲ့ကုလသမဂ္ဂရဲ့တိုက်တွန်းတောင်းဆိုချက်နဲ့အင်္ဂါနေ့ဗုဒ္ဓဟူးနေ့တွေမှာ24နာရီကြာအပြည့်ရက်ဖို့နှစ်ဖက်ကြေညာချက်ကလည်းမအောင်မမြင်ဖြစ်ခဲ့ပြီးနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေတာပါ SAF အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒယ်ဖာတာအယ်ဘာဟမ်နဲ့သူ့ရဲ့လက်ထောက်ဟောင်းဖြစ်တဲ့ထောက်ပံ့ရေးချင်းမြန်တပ်ဖွဲ့ RSF တပ်ဖွဲ့ခေါင်းဆောင် ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒန်ဂါရာရိုးဟာသူ့ရဲ့လက်အောက်ခံတပ်ဖွဲ့နှစ်ခုပေါင်းပြီး2020ခုနှစ်မှာစစ်အာဏာသိမ်းခဲ့ပါတယ်။အဲဒီနောက်ပိုင်းအစိုးရတပ်ဖွဲ့တွေမှာဖွဲ့ရမှာဒီအာဏာခွဲဝေမှုနဲ့ပတ်သက်ပြီးအခြေတင်ဆွေးနွေးခဲ့ရတာကနေနှစ်ဦးအပြန်အလှန်သဘောထားကွဲလွဲခဲ့ပါတယ်။အမေရိကန်နိုင်ငံသားကြီးဌာနတာဝန်ရှိသူတွေကတော့အခုချိန်ထိဆူဒန်မှာအမေရိကန်နိုင်ငံသားတွေကတည်ဆုံးတန်ရာရတာမရှိသေးဘူးလို့ VOA ကိုအင်္ဂါနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ။
ပက်ထရော်လေကြောင်းရန်ကာကွယ်ရေးစနစ်ယူကရိန်းကိုရောက်ရှိလာပြီဖြစ်ကြောင်းယူကရိန်းကာကွယ်ရေးဝန်ကြီးကပုတ်ထုနှင့်မှပြောပါတယ်။ရန်သူမစ်ဆိုင်တုံးတွေကိုပစ်ချနိုင်စွမ်းရှိတဲ့အစစ်မြေလက်နက်တွေပေးအပ်ရေးအတွက်မဟာမိတ်တွေကိုယူကရိန်းတာဝန်ရှိသူတွေကကာလရှည်တိုက်တွန်းတောင်းဆိုခဲ့ကြတာဖြစ်တယ်လို့အဲ့ဒီစနစ်တွေအသုံးပြုရေးအတွက်အမေရိကန်နဲ့ဥရောပမှာယူကရိန်းတပ်ဖွဲ့တွေကလက်နက်ကြီးလေ့ကျင့်ခဲ့ကြတာလည်းဖြစ်ပါတယ်။ပက်ထရော်လေကြောင်းရန်ကာကွယ်ရေးစနစ်တွေယူကရိန်းကိုရောက်လာပြီဖြစ်တာကြောင့်ယူကရိန်းဝေဟင်ဟာပိုပြီးလုံခြုံမှုရှိလာပြီလို့ယူကရိန်းကာကွယ်ဝင်ကြီးအိုလက်စီရာဇင်ကော့ပ်က Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ယူကရိန်းတောင်ပိုင်းဒေသအိုဒက်ဆာဒေသအတွင်းမှာရှိတဲ့ရုရှားတပ်ဖွဲ့တွေကညပိုင်းမှာအဝေးဒိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မနက်ပိုင်းမှာပြောပါတယ်။အဝေးဒိန်ဒရုန်းယာဉ်တွေကြောင့်အခြေခံအဆောက်အုံတစ်ခုမီးလောင်ကြောင်းဒါပေမဲ့ထိခိုက်သေဆုံးမှုမရှိကြောင်းအိုဒက်ဆာဒေသအတွင်းယူကရိန်းစစ်တပ်ကုကဲရေးဌာနအကြီးအကဲယူရီခုကပြောပါတယ်ယူကရိန်းနိုင်ငံတွင်းကအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေအပါအဝင်ရုရှားတို့ကယူကရိန်းနိုင်ငံတွင်းမှာအဝေးဒိန်ဒရုန်းယာဉ်တွေကိုကြဲကြဲပြန့်ပြန့်အသုံးပြုတိုက်ခိုက်နေတာလည်းဖြစ်ပါတယ်တချိန်တည်းမှာပဲဆွီဒင်နိုင်ငံကိုရောက်နေတဲ့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကတော့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်ဖြစ်ရေးဆွီဒင်ရဲ့ရှောက်ထားမှုကိုထောက်ခံကြောင်းပြောဆိုထားပါတယ်ရှင်
ယူကရိန်းကိုစီးရေးအကူအညီဒေါ်လာ325သန်းပေးမဲ့အစီအစဉ်တစ်ခုကိုဗိုလ်တုနေကအမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းမှာလက်နက်ကြီးအမြောက်တွေအမြောက်များသုံးပြီးစီးရေးအရှိန်ဆက်လက်ပြင်းထန်ဖို့ရှိနေလို့အခုပေးမဲ့အကူအညီတဲမှာအမြောက်ကြီးတွေနဲ့ Hamas လို့ခေါ်တဲ့ဒီရွှေရှားနိုင်တဲ့စွမ်းအားမြင့်တာလပြည့်ဒုံးကြီးတွေပါဝင်ဖို့ရှိတယ်လို့ဆိုပါတယ်။ဒါအပြင်တင်ကားဖြတ်ပေဒင်းဒုံးကြီးတွေတင်ကားဖြတ်မိုင်းတွေနဲ့တန်ကြက်ကရင်ဖြက်လက်နက်တွေလည်းပါဝင်มาဖြစ်ပြီးဒါတွေကရုရှားမြေပြင်တပ်တွေကိုပြန်လည်တွန်းလှန်ဖို့လိုအပ်တယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဗိုလ်တုနေ့ကကြေညာခဲ့တဲ့အကူအညီပေးရေးအစီအစဉ်ဟာကာကွယ်ရေးဌာနစီးရင်တဲ့ကစစ်လက်နက်ပစ္စည်းတွေကို36ကြိမ်မြောက်တမရကခွင့်ပြုချက်နဲ့ထုတ်ယူခဲ့တာလည်းဖြစ်ပါတယ်ယူကရိန်းတပ်တွေကပြင်းပြင်းထန်ထန်နဲ့တွန်းလှန်တိုက်ခိုက်နေလို့စစ်မြေပြင်မှာပိုပြီးအခြေအနေခိုင်မာလာတယ်လို့ရုရှားတပ်ဖွဲ့တွေအားနည်းရုပ်လျော့လာတဲ့အချိန်မှာပဲဒီယူကရိန်းအတွက်အခုလိုစီးရေးအကူအညီအစ်စ်တွေကိုထပ်မံပေးခဲ့တာလို့အမေရိကန်အကြီးတန်းအရာရှိတဦးကလည်းပြောပါတယ်။ရုရှားဘက်ကတိုက်ပွဲတွေမှာဆက်တိုက်အဆုံးအရှုံးတွေများနေပေမဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကအရေးပါလာတဲ့ဘက်မူကတိုက်ပွဲတွေမှာတော့ရုရှားဘက်ကအမြောက်တွေလေကြောင်းတိုက်ခိုက်မှုတွေအရှိန်မြင့်အသုံးပြုထိုးစစ်ဆင်နေတယ်လို့ယူကရိန်းမြေပြင်တပ်ဖွဲ့အကြီးအကဲကအင်္ဂါနေ့မှာပြောပါတယ်။ရုရှားတပ်တွေဟာဒီနှစ်အစောပိုင်းကအစ်စ်တပံထိုးစစ်ဆတင်ခဲ့ပေမဲ့လည်းရှေ့မရောက်ပဲတန့်နေခဲ့ပါတယ်။တခါယူကရိန်းဘက်ကလည်းကြီးမားကျယ်ပြန့်တဲ့ຫນွေဥရာသည်တံမြန်ထိုးစစ်တစ်ခုကိုလာမဲ့ရက်တွေဒါမှမဟုတ်ရက်သက်သက်ပတ်အတွင်းမှာပဲစတင်ဖို့ပြင်ဆင်နေပါလေခင်ဗျာ
။ Pure American တံမြန်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျာတာပရိနစ်မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်အမေရိကန်ရဲ့ထိတ်တန့်စစ်တပ်ထောက်လှမ်းရေးမှတ်တမ်းတွေကိုအွန်လိုင်းဂိမ်းဆိုင်ပေါ်မှာမိတ်ဆွေတချို့ထံပေါက်ကြားစီမှုအတွေ့ရာဇဝတ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အသက်21နှစ်အရွယ်လီတက်အမျိုးသားအဆောင်တပ်ဖွဲ့ဝင်ကိုထိမ့်သိမ်းမှုအရေးကြားနာမှုကိုသတင်းနှစ်ပတ်ဆိုင်ငံ့လိုက်တာကြောင့်ဗုဒ္ဓဟူးနေ့မှာတော့ထောင်ထဲမှာဆက်ပြီးတော့ရှိနေပါတယ်။တန်တရာရှိခံထားသူဂျက်တက်ဆီယာကိုတော့မက်ဆာချူးဆက်ပြည်နယ်ဒိုက်တက်မှာရှိတဲ့သူမိခင်ရဲ့နေအိမ်ကနေပြီးခဲ့တဲ့သတင်းပတ်အတွင်းကလက်နက်အပြည့်အစုံနဲ့ပြည်ထောင်စု စုံစမ်းရေးအေဂျင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးဗုဒ္ဓနေ့မှာဘော့စတွန်မြို့တွင်ကျန်းနာဖို့စီစဉ်ထားတာဖြစ်ပါတယ်။သူအလုပ်လုပ်ခဲ့တဲ့ Cape Cod လေတပ်အခြေစိုက်စခန်းကနေလျှို့ဝှက်ဆက်ရွက်စစ်တမ်းတွေကိုကူးယူမှုနဲ့ရယူမှုနောက်လူမှုကွန်ရက် Discord site ကသူ့မိတ်ဆွေတွေထံပို့ခဲ့မှုဆွဲချက်နှစ်ခုအတွက်အမှုရင်ဆိုင်နေရခြင်းအတွင်သူ့ကိုထိမ့်သိမ်းထားမလားဆိုတာကိုဆုံးဖြတ်ရေးကျန်းနာစစ်ဆေးဖို့ဖြစ်ပါတယ်။လူမှုကွန်ရက်မှာဖြန့်ခဲ့တာဟာဆိုရင်ယူကရိန်းနိုင်ငံတွင်းကရုရှားရဲ့စစ်ပွဲအကြောင်းသူ့မိတ်ဆွေတွေကိုအသိပေးမျှဝေဖို့နဲ့အရေးကြီးအချက်အလက်တွေကိုသူကင်တွယ်ခွင့်ရနေတာတွေကိုအထင်ကြီးအောင်လုပ်ခဲ့ဖို့ရကြောင်းလဲခန့်မှန်းပြောဆိုကြပါတယ်။သူ့မိတ်ဆွေတွေကထပ်ပြီးမဖြန့်လောက်ဘူးလို့ယုံကြည်ပြီးဒီဆက်ရွက်စရန်းတွေကိုသူကဖြန့်ခဲ့တာလို့ယုံကြည်တဲ့အကြောင်းလဲစုံစမ်းစစ်ဆေးရမှုတွေကပြောပါတယ်။ဒါပေမဲ့သူ့မိတ်ဆွေတဦးကဒီအချက်အလက်တွေကိုတခြားလူတွေထံထပ်ပြီးတော့ဖြန့်ခဲ့တာကြောင့်ဒီဆက်ရွက်စရန်းတွေဟာဆိုရင်ကဘာတလွားလူမှုကွန်ရက်မီဒီယာတွေမှာအလျင်အမြန်ပြန့်နှံ့ခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်မျိုးကြီးတွေမှာရာဇဝတ်ဖြစ်ပွားမှုနှုတ်မှတ်တမ်းတွေအရလွန်ခဲ့တဲ့နှစ်အနည်းငယ်ကတည်းကအကြမ်းဖက်မှုတွေနည်းသွားတယ်လို့ဆိုပါတယ်။ဒါဟာအများကရာဇဝတ်မှုတွေများပြားနေတယ်လို့ယူဆထားတာတွေနဲ့ဆန့်ကျင်ပဲဖြစ်နေပြီးဒေတာအချက်လက်တွေအရ 2020-2021 ကိုဗစ် -19 ကာယောဂါကာလအတွင်းပြစ်ခတ်မှုလူသတ်မှုဖောက်ထွင်းမှုတွေအရှိန်အဟုန်မြင့်တက်လာပြီးနောက်အခုအခါမြို့အများပြားမှာကြမ်းဖက်မှုတွေကြာဆင်းနေတာဖြစ်ပါတယ်။အမေရိကန်ရဲ့အကြီးဆုံးနယူးယောက်မြို့မှာဆိုရင် 2020-21 ခုနှစ်တွေမှာလူသတ်မှုက90ရာခိုင်နှုန်းတိတိတိသာသာတိုးလာခဲ့ပေမဲ့မနှစ်က17ရာခိုင်နှုန်း433မှုအထိကျဆင်းသွားခဲ့ပြီးဒီနှစ်ထဲမှာနောက်ထပ်17ရာခိုင်နှုန်းနဲ့133အမှုအထိကျဆင်းခဲ့ကြောင်းမြို့တော်ရဲမှတ်တမ်းတွေကပြောပါတယ်။နယူးယောက်ရဲ့လူသတ်မှုနှုန်းကကိုဗစ်မတိုင်ခင်အခြေအနေကထက်ပိုနေပေမဲ့1990ခုနှစ်တုန်းကလူသတ်မှုဖြစ်ပွားနှုန်း2200မှုကျော်နေပြီးတော့အခြေအနေအဲ့ဒီအခြေအနေတက်ဆိုင်အများကြီးနှိမ့်ကျလာတာဖြစ်ပါတယ်အများစုယူဆထားသလိုနယူးယောက်ကမလုံခြုံဘူးဆိုတဲ့သတ်မှတ်ချက်ကကိန်းဂဏန်းအချက်လက်တွေအရမမှန်ဘူးလို့လည်းပြောပါတယ်နယူးယောက်မှာရာဇဝတ်မှုကြာဆင်းလာတဲ့အခြေအနေကတနိုင်ငံလုံးမှာရာဇဝတ်မှုတွေလျော့နေလာတဲ့အနေအထားနဲ့လည်းကိုက်ညီနေပါတယ်ဒီနှစ်တည်းမှာအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့ကြီး80ကျော်မှာလူသတ်မှု10ရာခိုင်နှုန်းဒီပါကြာဆင်းသွားတယ်လို့ AH သုတေသနအဖွဲ့ရဲ့မှတ်တမ်းတွေမှာဖော်ပြပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ရဲ့တာလီဘန်အာဏာပိုင်တွေနဲ့နှစ်နှစ်နီးပါးကြာတန်တမာရေးအချက်အသေးဖြစ်ခဲ့ပြီးတဲ့နောက်အာဖဂန်ဆရာမူဝါဒကိုအမေရိကန်အစိုးရကပြန်သုံးသပ်နေပါတယ်။အာဖဂန်မှာကြမ်းတမ်းခက်ထန်တဲ့တာလီဘန်အုပ်ချုပ်မှုလို့အမေရိကန်တာဝန်ရှိသူတွေကခေါ်ဝေါ်ထားတာပါ။ကုလသမဂ္ဂအေဂျင်စီတွေမှာအာဖဂန်အမျိုးသမီးတွေအလုပ်လုပ်တာကိုတာလီဘန်ကတားမြစ်တာကြောင့်အာဖဂန်နစ္စတန်နိုင်ငံတွင်းလုပ်ငန်းတွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲအမေရိကန်ရဲ့အာဖဂန်မူဝါဒသုံးသပ်မှုထွက်ပေါ်လာတာပါ။အာဖဂန်နစ္စတန်နိုင်ငံတွင်းကအမျိုးသမီးတွေနဲ့မိန်းကလေးတွေကိုပြစ်မှတ်ထားပြီးကြမ်းတမ်းပြင်းထန်တဲ့ညှို့ချချက်တွေကိုတာလီဘန်တွေကချမှတ်နေတာနဲ့အတူပဲအမေရိကန်အစိုးရဘက်ကတာလီဘန်နဲ့ထိတွေ့ချင်းကပ်မှုကိုပြန်လည်သုံးသပ်နေတာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရတဦးက VOA ကိုပြောပါတယ်။တာလီဘန်တွေရဲ့အမျိုးသမီးတွေအပေါ်ဖိနှိပ်ချုပ်ချယ်တဲ့မူဝါဒတွေကိုမွတ်စလင်အများစုနိုင်ငံတွေအပါအဝင်ကဘာတဝမ်းကရှုတ်ချနေပြီမဲ့လေတာလီဘန်တွေကတော့အမျိုးသမီးတွေကိုပညာသင်ကြားခွင့်အလုပ်လုပ်ခွင့်နဲ့နိုင်ငံရေးမှာပါဝင်ခွင့်ပိတ်ပင်မှုကိုအာဖဂန်ရဲ့ပြည်တွင်းရေးအဖြစ်ခုခံပြောဆိုနေတာဖြစ်ပါတယ်ရှင်
။အီရန်နိုင်ငံမှာမြို့တော်တီဟီရန်အပါအဝင်မြို့အများအပြားမှာဗိုလ်တူနေကမင်းကလေးကြောင်းအများစုကိုပြစ်မှတ်ထားပြီးဒဏ်ငွေနဲ့ဓာတ်ရုတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားခဲ့ကြောင်း VOA ပါရှန်သတင်းဌာနကပြောပါရယ်ဒါဇင်နဲ့ခြေတဲ့ကြောင်းသူတွေဆေးရုံတင်ထားရတယ်လို့ဆိုပါရယ် VOA ကရရှိတဲ့သတင်းတွေနဲ့လူမှုမီဒီယာမှာတင်ထားတဲ့ဗီဒီယိုမှတ်တမ်းတွေအရအီရန်နိုင်ငံကပြည်내5ခုကစာသင်ကျောင်း5ကျောင်းထပ်မင်းဲမှာဓာတ်ရုဒဏ်ငွေနဲ့တိုက်ခိုက်ခံခဲ့ရတာပါ2022ခုနှစ်နိုဝင်ဘာ30ရက်နေ့တုန်းကတီဟီရန်မြို့တော်တောင်ဘက် 86 မိုင်အကွာမှာရှိတဲ့ကံမျိုးမှာအမျိုးသမီးចောင်းသူတွေကိုပြစ်မှတ်ထားပြီးအစိတ်အသင့်တိုက်ခိုက်မှုစတင်ဖြစ်ပွားခဲ့ပြီးနောက်အလားတူတိုက်ခိုက်မှုတွေနိုင်ငံတော်ဝန်ဆက်လက်ဖြစ်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ မြန်မာပြည်ရဲ့ဂျာတာပရိနေနေမနေခင်ထိတ်တန့်ရောက်စိတ်ဝင်စားဖွယ်ရာသတင်းတွေကိုမတ်တင်ကီတိုက်တဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှမန္တလေးတိုင်းဘက်ကအခြေအနေကိုကြည့်အောင်ပါ။မန္တလေးတိုင်းတပေကျင်းမြို့နယ်တကောင်းတိုက်နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားသ တကြံကာလတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်ကျေးရွာ9ရွာကထောင်ချီတဲ့ပြည်သူတွေဟာနေရပ်ကိုစွန့်ခွာထွက်ပြေးနေကြရပါတယ်။စစ်ဆောင်ပြည်သူတွေဟာတောတောင်တွေအတွင်းမှာတင်းရှောင်နေရပြီးတောက်သုံးရီနဲ့စားနပ်ရိက္ခာအခက်အခဲဆေးဝါအခက်အခဲတွေရှိနေသလိုအရေးတကြီးအရေးပေါ်လိုအပ်ချက်တွေလည်းရှိနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုသားညွန့်ဦးပြောပြမှာဖြစ်ပါတယ်ဗျာ။
တပည့်ချင်းမျိုးနဲ့တကောင်းတိုက်တဲ့အတွင်းမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးဖွဲ့တွေကြားဒီလ13ရက်နေ့ကနေပြီးတော့15ရက်နေ့ထိတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီတပ်ကလေကြောင်းကပါတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဲ့လိုတိုက်ပွဲပြင်းထန်ခဲ့တဲ့နောက်ဒီစကိုင်းတိုင်းထိကျိုက်မျိုးနယ်နဲ့ရှမ်းပြည်နယ်မပင်းမျိုးနယ်အဆက်ဒေသတပည့်ချင်းမျိုးနဲ့တကောင်းတိုက်တဲ့အတွင်းကကြေးရွာအတော်များများဟာစစ်ဘေးလွတ်ရာတောတောင်တွေအတွင်းကိုတင်းရှောင်ခဲ့ကြရတယ်လို့တကောင်းနယ်ကဒေါ်မမကြီးက view ကိုပြောပါတယ်။
ရွာရပြေးနေရတာကဟိုရွာကြီးပေါ်ရင်းလေးရွာလေးပတ်ဆက်လေးဆိုတော့ဆိုရွာရှိရပြေးတယ်ရွာနံပါတ်ရမိုင်းတိုင်းတော့အုပ်စုပေါ်တော့အဲ့လိုရောင်ကုန်းကိုအများကြီးဉီးဉီးအောင်ကြီးတယ်လေးအောင်ကြီးကခုထဲလေးကပြေးတယ်မကောက်ဘူ
းညွာဒီကာလဖြစ်တာမဟုတ်လို့စစ်ရှောင်းတွေဟာတောက်ရဲခက်ခဲကြုံရတယ်လို့ရေရှည်လာလို့ရှိရင်ဝမ်းရောဂါဖြစ်လာမှာကိုလည်းဆွေးနွေးနေတဲ့ကြောင်ပြောပြပါတယ
်။အဲဒီခါပါတယ်ဗျလည်းရက်ဒီစပုတ်ကြီးလေးကိုတောက်ရဲချက်သုံးရတယ်လက်စစ်ကကျမတို့ဝမ်းရောဂါတွေပါကျမတို့ဖုန်းရတယ်ဒါကအကျိုးနည်းရနေဆက်ဖြစ်တာဒီမှာဆက်ရခနေဆိုတော့လုံးဝတော့ခတ်ခင်ရတယ်အများကြီးပါလာကပဲနဲ့ဆက်လာကိုပါတယ်ဒီဆက်စားလို့လည်းဒီဆိုင်နဲ့ကြားလို့မမီးဒီရပိုင်းတွင်ကိုအပူကြီးတွေအရင်အရေးကြီးလို့အညာပေါ်တော့တကယ်ကဒီနဲ့ဆေးဝါးပေါ်အစားကြအောင်ဆိုတော့ကွာတက်ကြီးရေကွာခတ်တဲ့ဆေးကစစ်ဆေးကကိုယ်ဆေးကကလေးမေးလေးပိုင်ကိုရောင်းဝယ်ပြီးတော့ခတ်ခဲ့တာပေါ့လို့ပြောဆို
မိုးရီကလာတီဆက်လက်တင်းရှောင်နေရမယ်ဆိုရင်တော့မိုးကရီလည်းလူအလှမှာဖြစ်တယ်လို့ပြောပါတယ်အခြားဒီသက်ကတူကတော့ဒီရပိုင်းတွင်စစ်ကောင်စီတပ်တွေပြန်ရုပ်သွားတာမလို့တိုက်ပွဲတွေညီသက်နေကြောင်းဒါပေမဲ့လည်းတိုက်ပွဲတွေနောက်တစ်ခါထပ်မံဖြစ်လာမှာကိုစိုးရိမ်နေစေဖြစ်တဲ့ကြောင်းပြောပါတယ်
ကောင်းတယ်လို့ပြန်ဆုတ်သွားပြီတော့လည်းတကောင်းတက်ကိုပြန်ဆုတ်သွားပြီတိုက်ပွဲကလည်းလည်းလည်းနေနေရိုက်ကြလို့အဲဒါကြီးနဲ့ဒီလိုပြက်ကလည်းခြိလိုက်တာဆဲများကြတာဆိုတော့ပြက်ပြီးပြီးမှလည်းခြိပြင်းမှမှဒီကရအခုလည်းလည်းနေနေမှာဟိုရခဲ့ကိုပုံရိုက်ကြတယ်အဲဒီလာမာလေးအဲ့လိုမျိုးတွေနဲ့ကြောက်ပြန်ပြီးတော့မှတစ်ချက်တော့မှလည်းရှိကြလို့လည်းရှိတယ်ဆရာတရားကိုမှတုံ့ပြန်တုံ့ပြန်ဆိုရတယ်မှနေရကြသေးတယ်လို့
တကောင်းပြည်သူ့ကော်မတီတပ်ဖွဲ့ကတော့ဒီလ13ရက်ကနေ15ရက်အတွင်းတိုက်ပွဲလေးကြိမ်ဖြစ်ခဲ့ပြီးတော့15ရက်နေ့ကလေကြောင်းကနေပြီးတော့ဒီစစ်ကောင်စီက9ကြိမ်လောက်ကိုဗုံးကျဲတက်ခတ်ခဲ့ကြောင်းနဲ့ကျေးရွာ9ရွာကလူကြီး4000ခန့်တင်းရှောင်နေရတဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။လေကြောင်းတက်ခတ်မှုမှာနေအိမ်တလုံးထိမှန်ပျက်စီးခဲ့ပေမဲ့ရဲသားတွေထိခိုက်မှုမရှိတဲ့ကြောင်းဖော်ပြပါရတယ်။မြန်မာစစ်ကောင်စီဟာနိုင်ငံတွင်းတိုက်ပွဲတွေဖြစ်နေတဲ့ပြည်ပခနေပြည်တော်မှာလေကြောင်းသုံးတက်ခတ်မှုတွေကြောင့်နိုင်ငံတကာဝန်ပံမှုတွေပြင်းထန်ထန်ခံရတာပါ။ကလေးငယ်တွေပါဝင်လူပေါင်း100ကျော်တိစုံခဲ့ရတဲ့ပြီးခဲ့တဲ့ကံဘလူလေကြောင်းတက်ခိုက်မှုမှာတော့ဒါ PDF တပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတက်ခိုက်တာလို့စစ်ကောင်စီကနေပြီးတော့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ဒါတော့ကိုသားညွန့်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါလဲဒီစကိုင်းဘက်ကစစ်ဘေးရှောင်နေရတဲ့အခြေအနေကိုဆက်ပြီးတော့ပြောပြခြင်းပါတယ်စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ကျေးရွာပေါင်း20နီးပါးကဒေသခံတွေတင်းရှောင်နေကြရတယ်လို့ကာကွယ်ရေးအဖွဲ့ဝင်5ဦးလည်းကြာဆုံးခဲ့ရပြီးအရသားတချို့ဖမ်းဆီးခံရတာရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကဝင်ရောက်စီးနှင်းခဲ့တဲ့မကွေးတိုင်းမြိုင်မြို့နယ်အတွင်းကမကြီးကန်ကျေးရွာမှာလည်းအသက်မပြည့်သေးတဲ့ကလေးငယ်တဦးရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်စကိုင်းနဲ့မကွေးတိုင်းတွေကအချိန်နေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ဗျာ
ဧပြီ19ရက်မနက်ပိုင်းကစလို့စကိုင်းတိုင်းခင်ဦးမြို့နယ်တဲ့ကိုစစ်တပ်အင်အား100လောက်ကနေမြေရှင်းလင်းရေးတွေလုပ်နေပါဗျ။စစ်တပ်နေမြေရှင်းလင်းစဉ်အတွင်းနှစ်ဖက်ထိတွေ့မှုတွေကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့ဒေသခံ9ဦးလည်းဖမ်းဆီးခံရရတယ်လို့ဒေသခံတွေကပြောပါဗျ။စစ်တပ်ကအခုလိုနေမြေရှင်းလင်းနေတာကြောင့်ခင်ဦးမြို့နယ်တဲကကြေးရွာ20ကဒေသခံ 15,000 နီးပါးဟာစစ်ဘေးတင်းရှောင်နေရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတူကပြောပါဗျ။အင
်အား100ကျော်အိမ်မှာမူးခေကူဒရာနေဖြတ်လာတဲ့အင်မကွေကိုအင်မကွေကနေမှတခါရဒီကုန်းရဒီကုန်းကနေညောင်ညောင်ကနေညကံပေါ့နော်အဲညကံမှာဝင်တဲ့ခါမှာရဲဘော်၅ဦးကြာဆုံးနေပေါ့နော်ညက်မိပိတ်မိသွားတဲ့ပုံစံမျိုးပေါ့အဲ့မှာဒီလူတွေလည်း၅ဦးလောက်ဖမ်းခံရတယ်ပေါ့နော်အဲ၅ဦးလည်းဖမ်းခံရတဲ့ပါသွားတယ်ပေါ့နော်ဟိုအလုံးပေါင်းကျွန်တော်တို့ရွာ20လောက်ရှိမယ်ပေါ့နော်သူရေတောင်ခွဲလောက်ရှိမယ်နေပူချင်းကလည်းပြင်းတာပေါ့ဒါကျတော့လူကြီးတွေလည်းဒုက္ခရောက်တာပါပင်မနာပ
ါဧပြီလ19ရက်ကလည်းစစ်တပ်ကသူတို့ကိုထောက်ခံတဲ့ပြူစောတိအားကောင်းတဲ့ကြေးရွာတွေစီကိုရိခါတွေပို့ဆောင်မှုလာရောက်တာကြောင့်အနီးအနားကြေးရွာကဒေသခံတွေစိုးရိမ်တကြီးထွက်ပြေးခဲ့ကြရတယ်လို့ဆိုပါတယ်။ဒါကစကိုင်းတိုင်းခင်ဦးရဲကအခြေအနေပါ။မကွေးတိုင်းမြန်မျိုးနယ်မကြီးကန်ကြေးရွာကစေုံကိုဧပြီလ18ရက်မနက်ပိုင်းကလေကြောင်းကနေပစ်ခတ်တာတွေလုပ်ပြီးဝင်ရောက်စီးနှင်းခဲ့တယ်လို့နေမြေကန်တွေစီကသိရပါတယ်။အဲ့ဒီနောက်ဧပြီလ19ရက်နေ့မှာစစ်တပ်ထွက်ခွာသွားချိန်မှာကာကွယ်ရေးအဖွဲ့တွေဟာကြေးရွာထဲဝင်ရောက်ပြီး နေမြရှင်လင်းရေးလုပ်ခဲ့ရမှာအသက်မပြည့်သေးတဲ့ကလေးငယ်သူရဲ့ရုပ်အလောင်းကိုတွေ့ခဲ့ရတယ်လို့မြိုင်မြောက်ပိုင်းပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံကအခုလိုပြောပါတယ်
အလောင်းကအခုလက်ရှိရှိတော့ကျွန်တော်တို့ဘိုးစားတလောင်းတော့တွေ့ရတယ်တလောင်းကဒီဟိုမကြီးကန်ရွာရွာကလေးလေးရှစ်တန်းကလေးလေးပေါ့အဲကလေးလေးဥတ်သွားတာပေါ့ခေါင်းကြီးရောအကုန်ပြစ်သွားတာပဲခန္ဓာကိုယ်ရောအကုန်ပြစ်တက်သွားတာအဲဒီချင်းလေးကအခုလုံနေတာအဲ့အလောင်းတလောင်းပဲတွေ့သေးတယ်နောက်ပြီးအိမ်ကြီးကတော့အကုန်လုံးဖြတ်စီးပြီးတော့အကုန်မှုေးနောက်သွားတာဒီချိုတာတော့ငားရင်ချောက်ရင်တော့ပြောရှို့တော့
မကြီးကန်ကြီးရွာဟာနေရင်တထောင်ကျော်ရှိတဲ့ကြီးရွာကြီးတရွာဖြစ်ပြီးစစ်တပ်ကအခုလိုလေကြောင်းကနေရဟတ်ရင်တွေနဲ့ပြစ်ခတ်ပြီးဝင်ရောက်ဆင်းနေခဲ့တယ်သူဆိုပြီးဒေသခံတွေဟာစိုးရိမ်ပြီးကြွေရတဲ့ကနေဘေးလွတ်ရမှာပဲတိမ်းရှောင်နေရပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမှာတော့မြိုင်မြို့နယ်အတွင်းကမကြီးကန်တဲ့ကန်ကြီးကြွေရတွေမှာ PDF ခိုးအောင်နေကြောင်းသတင်းရရှိတဲ့အတွက်လိုအပ်သည့်များကိုဆောင်ရွက်ခဲ့ကြောင်း April 18ရက်နေ့စနဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီး PDF အဖွဲ့ရင်းနဲ့ပတ်သက်ဆက်နွယ်ရလို့တန်တရားရှိသူအမျိုးသား10ဦးနဲ့အမျိုးသမီး20ဦးကိုခေတ္တထိန်းသိမ်းထားခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာဒီအမေရိကန်နိုင်ငံတွေကမြို့ဟောင်းကြီးတမြို့အကြောင်းကိုမပြောပြခင်မှာဒီစစ်ကောင်စီလေကြောင်းတုံးပြီးတော့တိုက်ခိုက်တဲ့အကြောင်းကိုပြောခြင်းပါတယ်ကရင်ပြည်နယ်မြဝတီခရိုင်ထဲမှာမြန်မာဘက်ကစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲရက်ဆက်ဖြစ်နေပြီး AB 19ရက်နေ့မှာတိုက်ပွဲတွေပို့ပြီးတော့ပြင်းထန်ခဲ့ပါတယ်ဒီအကြောင်း VOA ထိုင်းချီဆိုင်သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်ပြည်နယ်မြဝတီခရိုင်ထဲမှာမြန်မာဘက်ကစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီး AB 19ရက်နေ့မှာတော့တိုက်ပွဲတွေအတော်ပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တူဦးကပြောပြပါတယ်
ဟုတ်ပါလည်းလည်းကြီးနေဆန်းဖြစ်တယ်ကျွန်တော်တို့ကလည်းမနေ့ဆိုကြီးပေါ့နော်အမနေ့ဝီလီဝီလီ9နာရီကျော်မှစပြီးဦးဆုံးမက်ကနေကိုတို့ကဒီစကားစကားစစ်ကြောင်းထိုးလာတာပေါ့ကျွန်တော်တို့ရှိတဲ့နေရာဘက်ကိုစစ်ကြောင်းထိုးလာတယ်လည်းလည်းကြီးနေလည်းလှမ်းပစ်တယ်အဲ့မှာတိုက်ပွဲတွေစဖြစ်ကြတယ်ဟုတ်တိုက်ပွဲတော့ဟိုကြာဆုံးထိခိုက်ရတော့အခုကြုံကြည့်တော့သတင်းမထုတ်ပြန်လေလေကြောင်းတိုက်ခိုက်မှုလေတိုက်ပွဲဖြစ်ပြီးတအောက်ကြမှာသူတို့ကလေကြောင်းပစ်ကူနဲ့အဲဒီဂျက်ဖိုက်တာရင်းနဲ့အစ်စ်ကူလာခဲ့တယ်မဟုတ်ကဲ့တိုက်ပွဲပြင်းတယ်တိုက်ပွဲကနေ့လယ်တနာရီလောက်ထိကိုမရက်ဘူးပေါ့မနာဘူးပေါ့နော်အဲ့လိုမျိုးဆက်လိုက်ဆက်လိုက်ဖြစ်သွားတယ
်ဤပီလာ၁၈ရက်နေ့တုန်းကလည်းစစ်ကောင်စီဘက်ကနေ KNU အဝတ်အစားတွေနဲ့ဗက်ဒစိတ်တွေတက်ပြီးအသွင်ယူပြီးစစ်ကြောင်းထိုးလာတဲ့အတွက်ဗီနွန်စစ်ကြောင်းနဲ့တိုက်ပွဲတွေဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ်
ကျွန်တော်ဆုံးမူရတဲ့နေမျိုးတွေကိုသူတို့ထိုးပြစ်နေတာအချင်းချင်းထိုးတော့ထိုးပေါက်လို့မရတဲ့ခါကျတော့ KNU လီဖောင်းတွေဝတ်ပြီးတော့ KNU ဘက်တစိတ်တွေနဲ့အတွင်ယူပြီးတော့ထိုးပြစ်နေလာတယ်။ထိုးပြစ်နေလာတော့ကျွန်တော်တို့ဘယ်နော်ပေါ်လာမယ်တွေ့ပြီးတော့အဲ့မှာတိုက်ပွဲဖြစ်တယ်။သူတို့ဆီကနှစ်ယောက်ကြာတယ်လည်းလည်းနှစ်လေးရခဲ့တယ
်။တိုက်ပွဲတွေအတွင်ထိခိုက်သေးဆုံးမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကကောပူးပေါင်းတပ်ဖွဲ့တွေဘက်ကပါသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့မတ်လ25ရက်နေ့ကစပြီးမြဝတီခရိုင်ထဲကကုံတွယ်ရေးစုံနဲ့ရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မှာတော့တိုက်ပွဲတွေပြင်းထန်လာသလိုထိုင်းဘက်ကလည်းစစ်ဘေးရှောင်8000ကျော်ထွက်ပြေးလာခဲ့ရပါတယ်။အခုမက်ကနန်နဲ့အနီတဝိုက်ကကြေးရွာသားတွေလည်းထွက်ပြေးနေရပြီးသူတို့ရွာကိုမီးရှို့ခံရတာလက်နက်ကြီးတွေနဲ့နေ့စဉ်ပစ်ခတ်တာတွေရှိနေတဲ့အတွက်နေရက်မပြန်ရဲကြတာကြောင့်တောတောင်တွေထဲဖုန်ကြီးကျောင်းတွေထဲမှာခိုလုံနေထိုင်နေရပါတယ်ရှင်။
ဒါတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ဒီအမေရိကန်ပြည်ထောင်စုအတွင်းကသတင်းတပုတ်ကိုတင်ဆက်ခြင်းပါတယ်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ဂျိမ်းစ်တောင်းမြို့ကိုအင်္ဂလိပ်ကိုလိုနီတွေနေချဲ့မသိမ်းပိုက်ခင်မက်ဆာချူးဆက်စ်ပြည်နယ်ပလီမော့ရော့ခ်စိတ်ကန်းကိုခရစ်ယာန်သာသနာပြုတွေရောက်မလာခင်ဆယ်စုနှစ်အတော်ကြာကလေးကဖလော်ရီဒါပြည်နယ်အရှေ့မြောက်ပိုင်းကစပိန်လူမျိုးတွေအစောဆုံးခြေချနေထိုင်ခဲ့ကြပါတယ်ဒီလိုစပိန်လူမျိုးတွေခြေချနေခဲ့တဲ့ Saint Augustine မြို့ကိုတော့မသိသူတွေအများအပြားရှိနေပါသေးတယ်အမေရိကရဲ့ရှေ့အကြဆုံးအဲ့ဒီမြို့အကြောင်း VOA သတင်းတော့ Dora McCura သ တရင်ပြပို့ထားတာကိုအလေးမာကပြောပြမှာဖြစ်ပါတယ်ဗျာ
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ရဲ့စိတ်အော်ဂတ်စတင်မြို့ဟာရှေးအကြဆုံးမြို့ဟောင်းမြို့တစ်မြို့အဖြစ်တည်ရှိနေပေမဲ့အမေရိကန်သမိုင်းတွေထဲမှာတော့ဖော်ပြခဲ့ပါတယ်
။ I think it's because it's Spanish colonial.
စပိန်လူမျိုးတွေရဲ့ကိုလိုနီသမိုင်းကြောင်းလို့ကျွန်မထင်ပါတယ်။တချို့လူတွေကတော့ဒါကစပိန်တဲ့အင်္ဂလိပ်ဘက်ပိုလိုက်တဲ့သဘောလို့ပြောနိုင်ပါတယ
်။ For the longest time
Saint Augustine မြို့နယ် Florida ပြည်နယ်ကစပိန်လူမျိုးတွေရဲ့ empire အစိပ်ပိုင်းဖြစ်ခဲ့တာအချိန်အကြာကြီးပဲ
။စပိန်လူမျိုးစူးစမ်းလေ့လာသူတွေဟာ1565ခုနှစ်မှာဒီစိတ်ကမ်းမြို့ကိုနယ်ချဲခဲ့ပြီးရာစုနှစ်ပေါင်းများစွာကြာ1821ခုနှစ်အထိ Saint Augustine မြို့ကိုအမေရိကန်ပြည်ထောင်စု Florida ပြည်နယ်ရဲ့မြို့အဖြစ်မထည့်သွင်းခဲ့ပါဘူး။1682ခုနှစ်မှာဗြိတိရှားတွေရဲ့တိုက်ခိုက်မှုကိုကာကွယ်ဖို့မြို့တော်ရဲ့ရှေးကြသောအဆောက်အုံခံတပ် Castillo de San Marcos ကိုတည်ဆောက်ခဲ့ပါတယ
်။ The city of St. Augustine and that fortress at the time.
St. Augustine မြို့ဟောင်းနဲ့အဲ့ဒီခံတပ်ကိုချုပ်ကင်ထားတဲ့သူကအဲ့ဒီအချိန်တုန်းက Florida ပြည်နယ်ရဲ့နယ်မြေကိုလည်းထိန်းချုပ်ထားခဲ့တယ်လေ။
နောက်ထပ်အလံဝင်တဲ့ခံတပ် Madame Sasco ရော1942ခုနှစ်မှာစပိန်လူမျိုးတွေစောက်လုပ်ခဲ့ပြီးဒီခံတပ်ကမြို့ရဲ့အဝင်ပေါက်ကိုစောက်ကျက်ထားပါတယ်။အခုခါမှာတော့ခီးသွားတွေအတွက်ဒီခံတပ်နှစ်ခုစလုံးကကြီးမားတဲ့ဆွဲဆောင်မှုတစ်ခုလိုဖြစ်နေပြီးမြို့အတွက်လည်းအဓိကဝင်ငွေရတဲ့ရှေးဟောင်းမြို့ဖြစ်ပါတယ်။2022ခုနှစ်ဇူလိုင်လကနေ2022ခုနှစ်ဇွန်လအထိ Saint Augustine မြို့ဟောင်းကိုလာရောက်လည်ပတ်သူပေါင်း3သန်းကျော်အထိရှိခဲ့ပါတယ်။အများစုကတော့နေချင်းပြန်ခီးသွားတွေဖြစ်ပါတယ်။ဒီမြို့ဟောင်းလေးမှာနေထိုင်သူတွေကတော့ခီးသွားတွေကိုကြာကြာလည်ပတ်စေချင်နေတာပါ
။ To see the cultural visitor, the civic tourist.
ရင်းချင်းမှုကိုလေ့လာသူတွေအရက်ဖက်ခီးသွားဧည့်သည်တွေကိုပိုးပြီးကြာကြာနေစေချင်တယ်။ဒါမှလည်းဒီမြို့ဟောင်းနဲ့ပတ်သက်တဲ့အကြောင်းတွေကိုကြာကြာနေတော့ပို့ပို့သိလာမှာပေါ့လေ။
ဟောရင်ကဆောက်ခဲ့တဲ့မူလအဆောက်အဦတော်တော်များများကတော့မရှိတော့ပါဘူး။ဒါပေမဲ့လည်းစပိန်ရိုးရာပုံစံဈေးဆိုင်တွေနဲ့ဇရားကွက်ပုံစံခင်းကျင်းထားတဲ့လမ်းတွေကတော့အရင်နေထိုင်ခဲ့တဲ့စပိန်လူမျိုးတွေရဲ့တည်မြဲတဲ့လွမ်းမိုးမှုပဲဖြစ်ပါတယ်
။ Narrow streets, the small city.
ချောင်းလမ်းကျင်းလေးတွေ၊မြို့လေးရဲ့လမ်းလေးတွေကတော့ Saint Augustine မြို့ရဲ့ရှေးအကျဆုံးအစိပ်ပိုင်းဖြစ်တည်ရှိနေမှာပါ
။မြို့ရဲ့ဈေးအနီးတစ်ဝိုက်ကအဆောက်အုံတွေက Saint Augustine မြို့ရဲ့အထွတ်မြတ်နေကိုအမှတ်ရစေပါတယ်။1880ပြည့်နှစ်တွေတုန်းက Henry Flagg ကအမည်ရှိတဲ့စက်မှုလုပ်ငန်းပညာရှင်တစ်ယောက်ကခန်းနာထဲဝါတဲ့ဟိုတယ်၃လုံးကိုစောက်လုပ်ခဲ့ပါတယ်
။ He saw that wealthy northerners
Saint Augustine မြို့ကဇန်နဝါရီလမှာရာသီဥတုကောင်းပြီးနေသားရာဆိုတော့ကိုချမ်းသာကြွယ်ဝတဲ့မြောက်ပိုင်းသားတွေတွေ့ရှိခဲ့တာကိုစက်မှုလုပ်ငန်းရှင် Flagg ကသိခဲ့တယ်လေ။
ဒါမှလည်းချမ်းသာသူတွေအတွက် Saint Augustine မြို့ကအပန်းဖြေစရာနေရာမဟုတ်ခဲ့တာတော့ကြားလာပါပြီ။နှစ်20အတွင်းချမ်းသာတဲ့မြောက်ပိုင်းသားတွေကရာသီဥတုပိုကောင်းတဲ့ Florida ပြည်နယ် Palm Beach ကိုပဲသွားခဲ့ကြပါဗျ။ဒီနေ့ခင်မာတော့စက်ဘုလုံကန်ရှင် Flagger ဆောက်ခဲ့တဲ့ Hotel တွေကတခုကို Hotel နံပါတ်ပြောင်းပြီးဧည့်သည်တွေလက်ခံနေစေပါ။ဒုတိယတစ်ခုကတော့မြို့တော်ခန်းမအဖြစ်လှုပ်ထားပြီးတော့တတိယတစ်ခုကတော့ Flagger College ပဲဖြစ်ပါတယ်။အမေရိကန်ရဲ့ရှေးဟောင်းမြို့တော် Saint Augustine မြို့လေးကိုအနာဂတ်မှာသူနဲ့ထိုက်တန်တဲ့အသိအမှတ်ပြုမှုမျိုးရရှိနိုင်မှာပါလ
ား
မကြသေးခင်ကာလတွေကမှဒီနေရာကိုတည်တဲ့သူတွေပိုများလာပြီးအပြောင်းလဲအနေချင်းရှိလာပေမဲ့လို့လဲဒီ Saint Augustine မြို့ဟောင်းနဲ့ Florida ပြည်နယ်ဟာနှစ်ပေါင်းများစွာလှစ်လျူရှုခံခဲ့ရတာဖြစ်ပါတယ
်ဟုတ်ပါတယ်စပိန်လူမျိုးတွေစတည်ထောင်ခဲ့တဲ့သမိုင်းဝင် Saint Augustine မြို့ဟောင်းကလေးကခေတ်သစ်ခီးသွားဧည့်သည်တွေစိတ်ဝင်စားလာရောက်လည်ပတ်တာခံရဖို့ရာစုနှစ်ပေါင်းများစွာကြာအောင်စောင့်မျှော်နေတာပါရှင်ကျွန်မအလေးမှာပါ
အလေးမှာပြောပြသွားတာဖြစ်ပါတယ်ခင်ဗျာတိတ်မကြာခင်မှာပဲအက်ဒီတာနဲ့ဆွေးနွေးကန်လူလူနဲ့ကျမ်းမာရေးတပတ်တွင်းအားကစားသတင်းတွေကိုနှာစင်ရတော့မှာဖြစ်ပါတယ်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူလူမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ဂျိုရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ။မြန်မာပြည်ရဲ့ကြာသပတေးနေ့မနက်ခင်း VOA ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။ဒီလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ58 kHz 5895နဲ့လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အက်ဒီတာနဲ့ဆွေးနွေးကန်တပတ်အတွင်းအားကစားသတင်းနဲ့လူထုနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်သွားဖို့ရှိပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးတော့အက်ဒီတာနဲ့ဆွေးနွေးကန်ဖြစ်ပါတယ်ကမ်းဘလူးမြို့နယ်လေကြောင်းတိုက်ခိုက်မှုကြောင့်ပို့ပြီးတော့အလှမ်းကွာဝေးသွားရတဲ့မြန်မာပြည်ပကပြည်လဲရေးကိုနိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်တော့အာဆီယံရဲ့ဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကပါကင်တွယ်နိုင်ဖို့ဖြစ်နိုင်ပါဦးမလားအခုတပတ်အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာမန်းမြသစင်အောင်ကနေပြီးတော့ဦးကျော်စန်းသားကိုမေးမြန်းဆွေးနွေးတင်ဆက်ထားပါလိမ့်ဗျာ
မင်္ဂလာပါဦးကျော်စန်းသာ
မင်္ဂလာပါမင်္ဂလာနှစ်သက်ပါများ
ရှင်မြန်မာနိုင်ငံရေးပဋိပက္ခအခြေအနေတွေကပို့ပြီးတော့ပြည်လဲဖို့အတွက်ကိုပို့ပြီးတော့အလံဝေးလာတယ်ခက်ခဲလာတယ်လို့မြင်ပါတယ်ဒီနောက်ဆုံးစကိုင်းတိုင်းကမ်ဘလူးကဒီပစီကြီးဖြစ်စဉ်ပေါ့နော်ဒီဖြစ်စဉ်မှာဆိုရင်လဲဒီလိုမျိုးအလားတူဖြစ်စဉ်တွေကလည်းအရှိမဖြစ်ခဲ့ဘူးတာလည်းရှိပါတယ်ဒီတော့ဒီလိုအခြေအနေတွေကမြန်မာနိုင်ငံရေးမှာပဋိပက္ခတွေကိုပြည်လည်အောင်လို့ပို့ပြီးတော့ဟိုခက်ခဲသွားစေလို့ထင်ပါလားဆရာ
ပို့ပြီးခက်ခဲသွားစေဆိုတာမှန်ပါတယ်တကယ်တော့စစ်ကောင်စီတက်လာကြတဲ့ကပဋိပက္ခနဲ့ဆက်လာကြတာပြည်လည်သွားမဲ့အလားအလာဘယ်ချိန်မှမပေါ်ခဲ့ပါဘူးနှစ်နှစ်ကျော်လာခဲ့ပြီဖြစ်ပါတယ်ဒါလည်းဘာကြောင့်လဲဆိုတော့စစ်တပ်ကဒီနေ့ချိန်ထဲမှာဆုံးဖြတ်လိုက်တာမဟုတ်ဘူးမြန်မာနိုင်ငံမှာနှစ်ပေါင်း၁၀ဆနှစ်ပေါင်းများစွာအုပ်စုလာတဲ့စစ်တပ်ကသူတို့ဒီသားတွေအဓိကနေရာယူမယ်ဆိုတဲ့စိတ်ဓာတ်နဲ့သူတို့အထုတ်လာခဲ့တာဖြစ်ပါတယ်ဆိုတော့88နောက်ပိုင်းမှာသူတို့ထင်လို့လို့မရတော့ဘူးနင်းနေတော့အရှော့တင်းလောက်ရမယ်ဆိုတာသိလာတဲ့အတွက်ကြောင့်2008ဖွဲ့စည်းပုံဥပဒေကိုဆွဲပြီးတော့အတမှန်ဆုံးအစွမ်းကုန်လိုက်လျောတဲ့အနေနဲ့ပေးခဲ့တာပဲအဲ့ဒီမှာပေးထားတဲ့အခွင့်အရေး bottom line ပဲဒီဟာထက်တော့သူတို့ short ပေးနိုင်မှုဆိုတဲ့သဘောအစကတည်းကရှိရတဲ့စစ်တပ်မှာအဲ့ဒါကြောင့်လည်းပဲအခု2020ရွေးကောက်ပွဲမှာ NLD ကအပြတ်သတ်နိုင်လာတော့အဲ့ဒီဟာတဲ့ပူပြီးယူဖို့ NLD ဘက်ကကြိုးစားလာတယ်ဒါကိုစစ်တပ်ကအထူးစိုးရိမ်နေတဲ့အတွက်ကြောင့်သိနေကြဖြစ်ပါတယ်ဆိုတော့စကြဲကသူတို့ဟာပြည်လဲအောင်လုပ်ဖို့ဆိုတဲ့သဘောထားမရှိပါဘူးဆိုတော့အခုခါမှာပူပြီးတော့နှိကုတ်မှုတွေပိုလုံလာတယ်မျက်စင်ပြောသလိုပဲဖြစ်ရတဲ့အစင်းစင်းကြီးဟိုចောင်းသားတွေကိုနိုင်ငံရေးတက်ကြွသူတွေကိုစီရင်ပေးခဲ့တာကစပြီးတော့ဖြစ်လာတယ်ဆိုတော့အခုဆိုပူပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်သူတို့ကဒီဟာကိုထဲမတွက်ပါဘူးသူတို့လူရင်တော်ရအောင်လုပ်နေတယ်လို့ပဲထင်ပါတယ်
အဲ့တော့မြန်မာနိုင်ငံရဲ့အခြေအနေကကြာရှုံးနိုင်ငံတစ်ခုပေါ့နော် fail state တစ်ခုဖြစ်ဖို့အတွက်ဥတည်နေပါသလားနိုင်ငံတစ်ခုကိုပေါ့ကြာရှုံးနိုင်ငံဖြစ်စေဖို့အတွက်အချက်တွေကဘယ်လိုအချက်တွေပါလဲဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့သုံးသပ်ပေးပါဦ
းဟုတ်ကဲ့ fail state ကိုတော့ပညာရှင်တွေကအမျိုးမျိုးအသေးပဲဖွင့်ကြပါတယ်တကယ်တော့ fail state ကလူရင်းကတော့တိုင်းပြည်ကိုမထင်ချုံနိုင်တော့ဘူးတိုင်းပြည်ရဲ့နယ်နိမိတ်ကိုသူတို့မကာကွယ်နိုင်တော့ဘူးပြည်သူလူထုကိုအကာအကွယ်မပေးနိုင်တော့ဘူးစစ်ပွဲရဲ့နိုင်ငံရေးအဖက်ဖက်ကချွတ်ချုံကြလာတယ်ဒုတိယပြင်ပြန်တိုင်းပြည်ပြိုကွဲတော့မယ်ပြိုကွဲတဲ့အချိန်ရောက်တာ fail state လို့ခေါ်တာပေါ့လေသို့တော်လည်းပဲမြန်မာနိုင်ငံကိုတော့လူတွေက fail state ရောက်ပြီလို့တော့မပြောကြသေးပါဘူး fail state ဖြစ်လာမလားဆိုရယ်ဆိုရင်ပုံစံနဲ့သာပညာရှင်တွေရေးရပါတယ်မြန်မာနိုင်ငံရဲ့အခြေအနေကိုအမှန်ဆုံးသုံးသပ်ရတာ fragile state တိတ်ပြီးတော့ခနောခနဲ့ဖြစ်နေပြီဆိုတဲ့နိုင်ငံမျိုးအဖြစ်မှဆင်းမှသွင်းကြပါတယ်အဲ fragile state တချို့နိုင်ငံတွေဆင်းမှကြည့်လိုက်မယ်ဆိုမှယီမင်တို့ဒါ fail state ဖြစ်ခဲ့တယ်နောက်ဆိုမာလီယာရောစသဖြင့်ပေါ့လေဆီးရီးယားရောအဲ့လိုနိုင်ငံတွေရဲ့ဆင်းမှသူတို့ fragile state list တို့ပြထားဆိုတော့အာရှတိုက်ကရောအာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံပါနေတာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေမကောင်းတဲ့အခြေအနေပါသို့တော်လည်းပဲ fail state ဖြစ်တယ်ဆိုတာလည်းကောင်းတာမဟုတ်ဘူး fail state ဖြစ်ရင်တိုင်းပြည်ဖြိုဖျက်ဖြစ်သွားရင်ဘယ်သူကပြန်ပြီးစူးစိမလဲအခုတွန်းလှန်နေရတဲ့ခုခံကြီးအင်အားစုတွေကဘယ်သူကတူတောက်တဲ့ကောင်းဆောင်ပြီးတော့ဒီလိုကြီးဖြစ်တယ်လို့သိခရင်လည်းခိစားပါဆိုတော့ fail state ဖြစ်ရင်တော့တိုင်းပြည်ချင်းကပိုပြီးစိုးစဲစူးစမ်းမယ်လို့သာကျွန်တော်ကတော့စဉ်းစားမိပါတယ်များစင
်ဒီနောက်ဆုံးလက်တလောပစီကြီးရွာဖြစ်စင်မှာပေါ့နော်နိုင်ငံတကာပြင်းပြင်းထန်ထန်တုံ့ပြန်တာကိုတွေ့ပါတယ် ဲ့တော့ဒီအာဆီယံဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအနေနဲ့ကဒီပေါ်မှာဘယ်လောက်ထိထဲထဲဝင်ဝင်ပါဝင်လာနိုင်မှာတလဲ။နောက်အိန္ဒိယနိုင်ငံတွေပေါ်ဆရာဥပမာတရုတ်တို့အိန္ဒိယတို့သူတို့ကောဘယ်လောက်ထိဝင်ပြီးတော့ဟိုဆက်ဆက်ပေးတဲ့နေရာမှာပါဝင်လာနိုင်တယ်လို့ထင်ပါလေ
။ဟုတ်ကဲ့။အဓိကကတော့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်နေအာဆီယံပေါ်လေအင်ဒိုနီးရှားစကားကပြောင်းလုံးမယ်ဆိုပြီးတော့သူတို့ပိုင်းဖြတ်ပြီးတော့လုံလာတဲ့အချိန်မှာအခုအချိန်နေစိတ်ဆိုးလာတော့သူတို့ကဒီဟာကိုမလုံမဖြစ်အချိန်နေလေးရောက်လာပြီဖြစ်ပါတယ်တခုကောင်းတာအင်ဒိုနီးရှားကတော့ဘယ်ပေါင်းစုံနဲ့ဆွေးနွေးနေလဲဆိုတော့အဲစစ်ကောင်စီဘက်နဲ့လည်းသူတို့ထိတွေ့ဆွေးနွေးမှုစီမသေးကြပါတယ်ဘယ်ပေါင်းစုံနဲ့ဆွေးနွေးနေလဲသက်ဆိုင်သူအောင်နဲ့ဆွေးနွေးနေလဲဒါအပြင်နိုင်ငံတကာအစိုင်းအဟအာဆီယံတခုရဲ့အလုပ်မှမဟုတ်ဖက်နဲ့အင်ဒိယန်ဘုနာများစင်ပြောတရုတ်တို့ဂျပန်တောင်ကိုရီးယားသူတို့ကထက်လာအဲ့ဒါသိအားရစရာကောင်းတယ်လို့ကျွန်တော်ထင်တယ်တရုတ်ကတော့မြန်မာနိုင်ငံပေါ်မှာလွှမ်းမိုးမှုအများဆုံးရှိနိုင်ပေမဲ့လည်းနာမည်ပြတ်တယ်လို့ပြောရမလားလူတချို့ကသူရဲ့လုပ်ငန်းမသိမကြိုက်ကြတဲ့ဟာတွေရှိတယ်ဆိုတော့ဂျပန်တို့တောင်ကိုရီးယားတို့ပို့ပြီးတော့စန့်ရှင်းတဲ့လက်ပေါ်လေသူတို့ကတော့သူတို့ရဲ့ဟာသူတို့အကျိုးအတွက်တော့လုပ်တာတော့သိကြမှာပေါ့လေဒါပေမဲ့လည်းသူတို့ပို့ပြီးတော့အားထားစရာဖြစ်လာမယ်သူတို့တကယ်ထိတိယလုပ်လာမယ်ဆိုရင်ဥပမာဂျပန်ကြည့်မယ်ဆိုရင်ရခိုင်မှာအေအေနဲ့ဒိစမှာလည်းပဲသူကဘယ်ဒီဘက်စစ်စပ်ပြီးခဲ့တာလေတွေ့ရပါတယ်ဆိုတော့အဲ့လိုကြေကြေပြန့်ပြန့်လို့ရတာဟာအလားအလာကောင်းတယ်လို့ထင်ပါတယ်ဘယ်လောက်ဖြစ်လာမလဲတော့မသိဘူးခေါ်လေအဲ့ဒါတော့မျှော်လင့်ရတာပေါ့အင်ဒိုနီးရှားဥက္ကဋ္ဌဖြစ်မဲ့သက်တမ်းကလည်းသိကြာကြာတော့မကြံတော့ဘူးခေါ်လေအများဆုံးဖြစ်ပါစေလို့ပဲမျှော်လင့်ရမှာဖြစ်ပါတယ်အဲ့ဒါလည်း
နောက်တစ်ခုကတော့ဒီ Burma Act ဥပဒေမူကြမ်းမှာဒီဥပဒေမူကြမ်းမှာဒီမြန်မာနိုင်ငံကိုလူသေးစေတဲ့လက်နက်မဟုတ်တဲ့အကူအညီတွေကိုပေးမယ်ဆိုတဲ့အချက်လေးပါပါတယ်အော် view နဲ့မေးမြန်းခန်းတစ်ခုမှာ NUG ရဲ့လူခွင့်ဝင်ကြီးဦးအောင်မျိုးမင်းကနေပြီးတော့တို့လေချောင်းရံကာကွယ်ရေးစနစ်လူမျိုးအကာအကွယ်ပေါ့အဲ့ဒါတွေကိုတောင်းဆိုမယ်လို့ပေါ့နိုင်ငံတကာကိုတောင်းဆိုမယ်လို့လည်းပြောထားတာတွေ့ပါတယ်ဒီတော့ဒီဟာဘယ်လောက်ထိအောင်မြင်နိုင်လဲ
အဲ့ဒီကပြောတဲ့ဦးအောင်မျိုးမင်းတို့ပြောတဲ့ဟာတောင်းဆိုနိုင်တယ်အဲ့ဒီအကူအညီရလဲရနိုင်တယ်သူကကာကွယ်တဲ့လက်နက်သာဖြစ်တယ်ပေါ့လေ defensive သာဖြစ်တဲ့လူကာကွယ်မှုအတွက်အဲ့ဒီလေချောင်းရံကာကွယ်ရေးအချက်ပြဒါရုဘာရုကာကွယ်တော့အဲ့ဒါလိုအပ်ပါတယ်လူသေးသေးလက်နက်မဟုတ်ပါဘူးတကယ်လည်းပဲပြည်သူလူကိုကာကွယ်ပြုစွာသိလိုအပ်ပါတယ်အဲ့ဒီဟာတဲ့လွဲပြီးတော့သူတို့လည်းပဲပါမပူပူမူမူလက်နက်ပြနိုင်တဲ့အစင်တော်သူတို့ရောက်လာလိမ့်မယ်မဟုတ်ပါဘူးနိုင်ငံတကာအနေနဲ့ဆိုတော့နိုင်ငံတကာကလုံနိုင်တာကဘာလဲဆိုတော့နိုင်ငံတကာဟာမြန်မာနိုင်ငံခုခံတွန်းလှန်ရေးဒီမိုကရေစီအားသူအဆင့်မြင့်ပေးရမယ်သို့တော်လည်းပဲလက်နက်နဲ့စစ်တပ်မှရှိတဲ့လက်နက်နဲ့ရောမင်းတို့အပြိုင်တိုက်ဟိုဘက်မှာလှောက်ရှင်းဒီဘက်ကလည်းယူတိုက်ဆိုပြီးတော့အဲ့လိုပေးလို့တော့ဘယ်လိုမှမဖြစ်နိုင်ဘူးအဲ့ဒါဆိုရင်လက်နက်ပြိုင်ပွဲဖြစ်သွားမှာမြန်မာပြည်ပေါ်မှာအဲ့ဒီတရုတ်တို့ရာချတော့တစ်ဖက်ပေးဒီဘက်ကအမေရိကန်တို့ကတစ်ဖက်ပေးဖြစ်ရမှာကအဲ့ဒီတိုက်ခိုက်အများစုနိုင်ငံရေးအဖြစ်အားဖြစ်ပေးရမယ်ကျွန်တော်ဆိုတဲ့သဘောကဥပမာဖြင့်သူတို့မြန်မာနိုင်ငံရဲ့တခုတည်းသောတည်ဝင်ဆိုရလို့အစိမ့်မှမပြုတ်နိုင်တောင်မှသူတို့ထိတွေ့ဆက်မှုများများလို့လာပြီးတော့သူတို့နိုင်ငံရဲ့အဖြစ်လက်ခံတဲ့သဘောမျိုးအများကြီးမြင့်တင်ပေးရမယ်ဆိုတော့ဒီစစ်ကောင်စီနဲ့သူတို့ level ညီလာမယ်နိုင်ငံရဲ့အဖြစ် politically လက်နဲ့ညာသာဖို့ပြောတာမဟုတ်ဘူးအဲ့လိုဖြစ်လာရင်တော့သူတို့ဟာဆွေးနွေးဖို့တဲ့ပြီး weighty ဖြစ်လာမယ်အင်အားရှိလာမယ်ဖြစ်တယ်ဆိုတော့နိုင်ငံတကာအတိုင်းဝန်လုံးစင်တာကလည်းပဲလူထုကိုစာနာမှုအကူအညီပေးမယ်ပြီးတော့မှအဲ့ဒီအတိုက်ခံညာစုကိုပို့ပြီးအစိမ့်မြင့်လာအောင်သူတို့နိုင်ငံရဲ့အဖြစ်အစိမ်းပြင်ပြရမယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုဆင်းတော့ပို့ပြီးတော့ကောင်းမယ
်ဟိုတစ်ချိန်တည်းမှာပဲပြည်ရင်းစစ်မီးကလည်းပို့ပြီးတော့ကျေပြန့်လာတယ်ဒါပေမဲ့စစ်ကောင်စီကတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီငင်းငင်းရဖို့အတွက်ကလည်းလှုပ်ဆောင်နေပါတယ်ဆရာအဲ့တော့ဒီပေါ်မှာဘယ်လောက်ထိအောင်မြင်နေပြီလို့ထင်ပါလေ
ပြည်ရင်းစစ်ကတော့အစိမ်းမြင့်လာနေမှန်ပါတယ်ပြည်ရင်းစစ်ဟာရင်းနှုံးကသိပြင်းထန်တာမရှိခဲ့ဘူးဆိုလိုက်ကောသိကိုဟောဖြစ်ပါတယ်မြို့ရဲဟုတ်ထိအင်မတန်ညဉ့်ညံ့တဲ့ဆားပါတဲ့မြို့လေးဥစုနေလို့မရအောင်ဖြစ်လာပါပြီနောက်ပြီးမကွေးတို့စကိုင်းတို့ဆိုရင်လည်းပဲရင်းနှုံးကပြည်ရင်းစစ်ပြင်းထန်တာမရောက်ခဲ့တဲ့နေရာတွေဆိုတော့ပြည်ရင်းစစ်ကတော့ဆက်ပြီးတော့ဖြစ်နေမယ်စစ်ကောင်စီကလှုပ်ထားတဲ့တိုင်းရင်းသားတွေနဲ့ညဉ့်ညံ့ရေးဆိုတာလည်းပဲတိုင်းရင်းသားတိုင်းကသဘောပေါက်တယ်ဒီစစ်တပ်နဲ့တော့ထာဝရသူတို့လူချင်းနဲ့အခွင့်အရေးနဲ့မှန်ကန်တဲ့ဒီမိုကရေစီဖက်ဒရယ်စနစ်မသွားနိုင်ဘူးဆိုတော့လူတိုင်းသဘောပေါက်ပါတယ်။သို့သောသူတို့တချို့ကလက်ခံပြီးဆွေးနွေးရတာလောက်ရတာသူတို့ဒေသအခြေအနေပေါ့သူတို့ဒေသရဲ့လူထုမျက်နှာကြည့်ရတာဘာညာလဲသူတို့ဒါနီပရီရဲ့အဖြစ်လုံနေလို့ပဲထင်ပါတယ်။တကယ်တော့သူတို့နှင်းတက်ကာကာယုံကြည်လို့မထင်ပါဘူး။ဆိုတော့တကယ်တော့အဲ့လိုပြည်ရင်းသားတွေနဲ့ပြည်လဲမှုရဖို့တဲ့စစ်မှန်သောဒီမိုကရေစီအစိုးရမျိုးဖြစ်ဖို့လိုအပ်ပါတယ်။အဲ့ဒါကတော့အတိအကျပါပဲ။
ရွေးကောက်ပွဲကျင်းပမယ်လို့တော့ပြောထားရလဲရှိပါတယ်အတိအကျတော့ဘယ်နေ့ဘယ်ရက်ဟိုကျင်းပမယ်ဆိုတော့တတိကျကျတော့မသိရသေးပါဘူးဒါပေမဲ့ဒီလိုနိုင်ငံရဲ့အခြေအနေတွေကမတိမငြိမ်ဖြစ်နေပါတယ်ဒီပေါ်မှာရွေးကောက်ပွဲရဲ့အလားအလာကရောဘယ်လိုရှိနိုင်ပါလဲ
โอเคတကယ်တော့ ရွေးကောက်ပွဲကိုဖျက်ပြီးတော့အနာသိမ့်လာတာလေဆိုတော့သူတို့ကပြန်ပြီးရွေးကောက်ပွဲလုပ်မယ်ဆိုလိုက်ကနေ logic သိပြီး logical မဖြစ်တော့သူတို့ကသူတို့ရွေးကောက်ပွဲကိုဖျက်ခဲ့တာလေသူတို့လုပ်ပြီးတဲ့ရွေးကောက်ပွဲကအဲ့လောက်ဒီတရားမျှတပြီးတော့လွတ်လပ်လပ်ဖြစ်ပါမလားရွေးကောက်ပွဲတိုင်းမှာအပြည့်အနာစာတော့ရှိတယ်လေ American ပြည်ထောင်စုမှာတောင်ရွေးကောက်ပွဲမှာပြဿနာရှိလို့ဆိုပြီးတော့ Trump လက်ထက်မှာအပြည့်ပြစ်ဖြစ်ခဲ့ကြတာပဲဆိုတော့မြန်မာနိုင်ငံကလည်းမကင်းပါဘူးအဲ့ဒါဒါပေမဲ့နိုင်ငံတကာလေးလက်မှုတွေကကြည့်တော့အဲ့2020ရွေးကောက်ပွဲတရားမျှတရဲလွတ်လပ်မှုရှိတယ်ဘာမှပြဿနာမရှိဘူးဒီလောက်ပဲလို့သူပြောခဲ့ကြတာပဲဆိုတော့အဲ့ဒါကိုဖျက်ပြီးတော့သူတို့တက်လာပြီးတော့အခုသူတို့ကအဓိကနိုင်ငံရေးပါတီကိုဖျက်လိုက်ပြီးတော့မှကဲငါတို့လိုတဲ့လုပ်မယ်ဆိုတော့ဒါလုံးဝမဖြစ်နိုင်တဲ့ကိစ္စပါလှုပ်လာပြီးအောင်တော့ရွေးကောက်ပွဲလုပ်ရင်ရွေးကောက်ပွဲဟာဘာခေါ်လဲ political temperature ပေါ့နိုင်ငံရေးအပူစိန်ကိုပုံမြင့်မှလာစေတယ်အဲ့ဒီအချိန်မှာသမားစိမ်းမအရင်ကြီးတဲ့ issues တွေကိစ္စတွေရွေးကောက်ပွဲကလည်းသိအရေးကြီးတဲ့ကိစ္စဖြစ်လာတတ်တယ်ဆိုတော့ရွေးကောက်ပွဲလုပ်တဲ့အတိုင်းပြပူပြီးမညီမသက်ဖြစ်လေပဲဖြစ်မှာဒါကိုစစ်ကောင်စီကလည်းသိမယ်လို့ထင်တယ်သူတို့ကလည်းရွေးကောက်ပွဲမလုပ်ရလေကောင်းနေပါအဲဒီစူနေတယ်စူပူနေတယ်ရွေးကောက်ပွဲမလုပ်နိုင်တဲ့အခြေအနေဆိုတာဖြစ်သွားမယ်နောက်2020ရွေးကောက်ပွဲသက်တမ်းကလည်းပဲဖွဲ့စည်းပုံကဘယ်လောက်သတ်မှတ်ထားလဲ9နှစ်လား6နှစ်လားဒါပြီးဒါပြက်ပြဲသွားပြီဆိုတော့အဲ့လိုပုံစံမျိုးနဲ့သူတို့ပူပြီးတော့အချိန်ဆွဲလာတယ်လို့ထင်တယ်လုပ်မယ်ဆိုရင်လည်းပဲတကယ်ကငါပြောသလိုပဲနိုင်ငံရေးအပူချိန်ပုံမြင့်လာပြီးတော့မငြိမ်သက်မှုကပိုပြီးဥတီမဲ့လို့ထင်ပါတယ
်ယူကရိန်းအရေးမှာကြတော့နိုင်ငံတကာကရုရှားကိုဖိအားပေးဖို့နောက်ယူကရိန်းကိုလည်းအကူအညီတွေပေးဖို့အတွက်အလုံးတစုတစည်းတဲ့ပေါင်းပြီးတော့လှုပ်လာတာကိုတွေ့ရတယ်ဆရာအဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကောမြန်မာအရေးမှာကုလသမဂ္ဂနောက်နိုင်ငံတကာသူတို့ကရောဘယ်လောက်ထိဘလူကဏ္ဍကနေပြီးတော့စေစက်ညှိနှိုင်းမှုငင်းငင်းချမ်းချမ်းဒီပြဿနာတွေပြေလည်သွားဖို့အတွက်ကိုဘယ်လောက်ထိပါဝင်လာနိုင်ပါသလဲဘလူကဏ္ဍကနေဝင်လာနိုင်သလဲဒါပေမဲ့နောက်ဆုံးမေးချင်တာတစ်ခုကဟိုမြန်မာနိုင်ငံရဲ့ပဋိပက္ခဟာပြေလည်နိုင်ဖို့အတွက်အလှမ်းဝင်နေပါပြီလား
ဟုတ်ကဲ့ဒီကနှစ်ပိုင်းပထမပိုင်းမှာတော့နောက်နိုင်ငံတွေကကုလသမဂ္ဂကတော့အကူလို့မရဘူးကုလသမဂ္ဂမှာအခုဥက္ကဋ္ဌဖြစ်နေတာကလည်းရုရှားနောက်ပြီးတော့လုံခြုံရေးကောင်စီထဲမှာတရုတ်ရုရှားပါနေဘယ်လုံးမှမဖြစ်နိုင်ဘူးအိန္ဒိယကလည်းဟိုလိုဒီလိုလိုသူတို့ကပြတ်ပြတ်သားသားလို့မရဘူးယူကရိန်းမှာလည်းဒီအခက်အခဲတွေ့ပါတယ်ဒါပေမဲ့ယူကရိန်းမှာကျတော့ကုလသမဂ္ဂကိုပြစ်ပယ်ပြီးတော့သက်ဆိုင်တဲ့နိုင်ငံကသူတို့အုပ်စုတရားဖွဲ့ပြီးတော့ယူကရိန်းအရေးကိုဝင်လုပ်ကြတာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံအရေးမှာတော့အဲ့လိုအင်အားနဲ့ဝင်လာမဲ့လာလာတော့ကျွန်တော်မတွေ့ရပါဘူးကျွန်တော်အားထားတာကတော့စောစောကပြောခဲ့တဲ့အာဆီယံဥဆောင်ပြီးတော့ဒီဂျပန်တို့တောင်ကိုရီးယားတို့အပါအဝင်ကျန်တဲ့နိုင်ငံတွေအကုန်လုံးနဲ့ညှိပြီးတော့ဒီကောင်သူတို့လမ်းကြောင်းထွင်မယ်ဆိုရင်တော့ဒါအားထားစရာဖြစ်တယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့အလားအလာဘယ်လောက်ဖြစ်မလဲဆိုတော့တခုတော့ရှိရင် crisis ပေါ့လေ crisis ကို crisis ကို opportunity အဖြစ်နဲ့လဲပြောင်းလဲနိုင်တယ်ဆိုတော့အယူဆလည်းရှိပါတယ်ဘယ်လိုအခြေအနေမျိုးမှာဆိုတော့ဆိုတော့မြန်မာနိုင်ငံ crisis လို့ဆိုတဲ့စကားမှာအခက်အခဲ danger လည်းရှိရဲ opportunity လည်းရှိရဲ andian အခွင့်အလမ်းဒီနှစ်ခုမှာအခွင့်အလမ်းဖြစ်တဲ့ဤကိုရွေးနိုင်ရတော့အကောင်းဆုံးပါလို့ထင်ပါတယ်ဆိုတော့စောစောကပြောတဲ့နိုင်ငံတကာကဒီအတိုက်ခံတွေကိုအင်အားမြှင့်ပေးမဲ့နိုင်ငံရဲ့အဖြစ်သူတို့ကလည်းတွန်းတွန်းတိုက်တိုက်အင်အားပူချက်ပြီးတော့လှုပ်လာမယ်ဆိုရင်တော့အကောင်းဖြစ်ပါစီလို့ပဲမျှော်လင့်ရမှာပါအခုနှစ်သက်အခါသမယမှာဒီလိုပဲမျှော်လင့်ဆုတောင်းရပါတယ်မြတ်စွာ
မမသစဉ်အောင်နဲ့ဦးကျော်စံသာတို့ဆွေးနွေးကြတဲ့အေဒီတာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့လူလူနဲ့ဂျမ်းမာရီကဏ္ဍဖြစ်ပါတယ်ရင်သွေးလေးတွေမွေးဖွားလာရင်မွေးကင်းစကနေပြီးတော့6လအရွယ်ထိမိခင်တို့တမျိုးတည်းကိုပဲတိုက်ကျွေးသင့်တယ်လို့အစာအာဟာရကျွမ်းကျင်သူတွေကသတိပေးပါတယ်ကလေးငယ်အသက်6လပြည့်ပြီဆိုရင်တော့မိခင်တို့ရဲ့အပြင်ဖြည့်ဆွက်စာတွေကပါကျွေးလို့ရနေပါပြီဒီတစ်ပတ်အစီအစဉ်မှာတော့ဒေါက်တာတန့်စော်ကဆွေးနွေးတင်ဆက်ထားပါတယ်ဗျာ
ရင်ထဲကလေးတွေကိုမိခင်တို့တိုက်ကျွေးတာဟာအချို့ကျေးဇူးတွေအများကြီးရရှိစေတာပါမိခင်တို့တိုက်ကျွေးနိုင်အောင်ကြိုးစားကြဖို့လဲပညာရှင်တွေကဆင်စက်မပြတ်တိုက်တွန်းလို့ဆိုလျက်ရှိပါတယ်ရင်ထဲကလေးတွေကိုမိခင်သားရေတွေကမိခင်တို့တိုက်ကျွေးနိုင်ခဲ့မယ်ဆိုရင်ရရှိနိုင်တဲ့အချို့ကျေးဇူးတွေအကြောင်းကိုအာဟာရဆိုင်ရာအထူးပြုဆရာဝန်တူဦးဖြစ်သူဒေါက်တာစုမြတ်သစင်ကအခုလိုပြောပါတယ
်သူကကလေးလေးတွေမှာဆိုရင်ဒီမိခင်တို့တိုက်တဲ့ကလေးတွေမှာပေါ့နော်မိခင်တို့ရဲ့မှာပါရဲ့ကစီတက်အသားတက်နဲ့အစီတက်တွေကဒီမွေးစားနေပြီးတော့6လကြီးကလေးတယောက်လိုအပ်တဲ့အတိုင်းတရားရဂိုင်းလုံးကြည့်ကြပါဦးမှာအဲဒါကြောင့်ဒီမိခင်တို့မွေးစားဆက်တိုက်တဲ့ကလေးတွေမှာဆိုရင်သူကဒီကိုခန်းစွားတက်တွေလည်းပိုကောင်းမယ်ပြီးတော့သူတို့ရဲ့ဒီအစာရေးဦးလမ်းကြောင်းလည်းပိုပြီးတော့ကောင်းမယ်ဒါကြောင့်သူက ါကလေးကဘန်းနိုင်ချက်ဖြစ်တာတို့ဝက်ပြောင်းဝက်ရှော့ဖြစ်တာတို့ဓာတ်မတည့်ရည်နှုံးနေနေပါတယ်ဒီအကျိုးကျေးဇူးတွေရရှိနိုင်ပါရှင
်အတိုင်းပင်ခံတော့ဖောင်းမီရဲ့အထူးကူဆရာဝန်ကြီးတူဖြစ်သူဒေါက်တာဝင်းဝင်းမင်းကလည်းမိခင်တို့တိုက်ကြွေးခြင်းရဲ့အကျိုးကျေးဇူးတွေအကြောင်းကိုအခုလိုရှင်းပြပါတယ
်မိခင်တို့တိုက်ကြွေးလိုက်ရင်မိခင်ရောကလေးရောပါအကျိုးရှိမှာနှစ်ယောက်စလုံးပါမိခင်မှာရမယ့်အကျိုးကျေးဇူးတွေကတော့လောလောဆယ်တအိမ်ဝက်မယ်ပေါ့နော်သွေးစင်တာကိုဝင်ဝေးဗီဇာမှာထွက်တဲ့သွေးပေါ့အဲ့သွေးစင်တာရော့ရမယ်နောက်ပြီးရဲ့အခါကျတော့တအိမ်ပိုဝက်မယ်နောက်ပြီးတော့ကျမ်းမာရေးလည်းပိုကောင်းမယ်နောက်ပြီးတော့ကျမ်းမာရေးပိုကောင်းတဲ့စားသွေးစင်နေတော့အနီးမရမရှိပါသွေးအားနဲ့ယောဂါတွေမရှိနိုင်ဘူးနောက်မိခင်နဲ့ကလေးကို attachment ရမယ်ကလေးအတွက်ကယောဂါတွေကာကွယ်မယ်နောက်အဟာရကိုသူပြေဝအလုံးပြေးသွားတဲ့အဟာဝရရမယ်နောက်ပြီးတော့အရင်တပြည့်အကျိုးကြောင့်ကောင်းတဲ့အချက်တည်းကတော့ဟိုလွယ်ကူတယ်ပေါ့နော်အလွယ်တကူရတယ်နော်အချိန်အခါမဆောင်ရဘူးပတ်စံကုန်နာတွေတက်တာမယ်မိခင်ဆိုတာမိခင်မိပီတာအောင်လို့မိခင်ရဲ့နှုတ်ချိုလေးကိုတိုက်ပေးပါသာသမီတွေကိုချစ်ရင်မိခင်နှုတ်ချိုကိုအပြည့်အဝပဲတိုက်ပေးပါလို့မှာကြားချင်ပါတယ်ရှင်
အကြောင်းအမျိုးမျိုးကြောင့်မိခင်တို့မတိုက်ကျွေးနိုင်ပေမယ့်နှုတ်ဘူးတိုက်ကျွေးနေရတဲ့မိခင်တွေလည်းရှိပါတယ်။နှုတ်ဘူးဟာအဟာရဓာတ်များစွာပါဝင်တဲ့ဆိုပေမဲ့တဘာဝအတိုင်းရှိနေတဲ့မိခင်တို့လို့တော့အကျိုးအနေနဲ့အားလုံးပါရှိနိုင်မှာမဟုတ်ပါဘူး။မိခင်တွေအနေနဲ့မိမိတို့ရဲ့ရှင်သန်ငယ်လေးတွေကိုမိခင်တို့တိုက်ကျွေးနိုင်အောင်တနိုင်သမျှကြိုးစားကြရမှာပါ။မိခင်တို့နဲ့နှုတ်ဘူးတွေရဲ့တွင်ကြီးချက်နဲ့ကွာခြားချက်တွေအကြောင်းကိုဒေါက်တာဆုမြတ်သင်းကအခုလိုရှင်းပြပါပါတယ်
။မိခင်တို့နဲ့နှုတ်ဘူးမှာပါဝင်တဲ့ကယ်လိုပမာဏကတော့တူတူပဲပေါ့နော်ဒီတအောင်စခြင်းရှင်ကြည့်လိုက်မယ်ဆိုရင်ဒါပေမဲ့သူကမိခင်တို့မှာပါတဲ့အသားတက်နဲ့ကစီတက်နဲ့အစီတက်တွေအားကြောင့်ကလေးအတွက်သူကအတိအကျပမာဏတိုင်းပါပေါ့နော်ဒီဘက်ကနှုတ်ဘူးတွေမှာကြောင့်သူကပုံနေရာလေးရှိတယ်လူနေရာလေးလည်းရှိတယ်နောက်ခုနကပြောသွားတဲ့ကိုခန်စွာတက်တရားဆိုရင်နှုတ်ဘူးမှာပါလိမ့်မရှိဘူးဒီတော့သူကမိခင်တို့တိုက်တဲ့ကလေးတယောက်နဲ့နှုတ်ဘူးတိုက်တဲ့ကလေးတယောက်ရှင်လိုက်ရင်သူကမိခင်တို့တိုက်တဲ့ကလေးကတော့ပို့ပြီးတော့ဒီကိုခန်စွာပို့ကောင်းတယ်ပေါ့နော်ဒီရောဂါဖြစ်နေလို့ပုံနေရာကိုတွေ့ရပါတယ်
ရင်းနှီးငယ်လေးတွေကိုအသက်6လပြည့်တဲ့အထိမိခင်တို့တမျိုးတည်းတိုက်ကြွေးကြရမှာပါအသက်6လကျော်လာပြီဆိုရင်တော့ရင်းနှီးငယ်လေးရဲ့အခြေအနေပုံမူတည်ပြီးဖြစ်စစ်စာကြည့်ဖို့လွယ်လန်းနိုင်ပါတယ်ရင်းနှီးငယ်လေးတွေကိုဘယ်အချိန်မှစပြီးတော့ဖြစ်စစ်စာကြည့်တင်နေဆိုတာနဲ့ဖြစ်စစ်စာကြည့်ဖို့နောက်ကျခဲ့မယ်ဆိုရင်ဘလို့နောက်ဆက်တွဲတွေကျွမ်းနိုင်နေဆိုတာတွေကိုဒေါက်တာဆုမြတ်သင်းကအခုလိုရှင်းပြပါပါတယ
်ဖြစ်စစ်စာကိုတော့ကလေးအသက်6လမှာစပြီးတော့ကြွေးရမယ်လို့ဒီ WHO ကတိုင်ရပြောထားပါတော့သူကဒီ6လရွယ်မှာကလေးတွေကသူကစပြီးတော့အစာကောင်းကောင်းမြူတတ်တဲ့ဒီဟိုစွိုင်းလေးရလာပေါ့ဒီတော့သူကကလေးတွေကို6လကနေစပြီးဖြစ်ဆက်စာကျေးတင်ပါတယ်တကယ်လို့ကျွေးတာနောက်ကျသွားခဲ့ရင်တော့မိခင်တို့ထဲမှာမပါတဲ့ဒါမှမဟုတ်နေသွားတဲ့တချို့အာဟာရလေးတွေကကလေးကဒီဖြစ်ဆက်စာမစားရင်မရနိုင်တော့ဘူးပေါ့နော်အဲဒါဆိုတော့ကလေးနည်းနည်းညှက်တာပေါင်မပြည့်တာအစာရဖြစ်လာတတ်ပါတယ်ဒါကြောင့်6လရွယ်စပြီးဖြစ်ဆက်စာကျေးတင်ပါရှင
်မိခင်တို့ကလေးအသက်6လကျော်ရင်ရောတိုက်ကျွေးတင်ပါသလားအသက်ဘယ်လောက်ရောက်တဲ့အထိမိခင်တို့တိုက်ကျွေးလို့ရတယ်ဆိုတာကိုဒေါက်တာဆုမြတ်သစင်ကအခုလိုရှင်းပြပါပါတယ
်ဝေးစားကနေ6လအထိကတော့မိခင်တို့တမျိုးပဲတိုက်တင်တယ်ပေါ့နော်6လပြည့်ပြီးသွားပြီဆိုတော့နောက်နှစ်နှစ်အရွယ်လောက်ဒီမိခင်တို့တိုက်လို့ရပါရှင့်မိခင်တို့တိုက်ချင်အောင်ပေါ့နော်ဒီမိခင်ရောကလေးအတွက်ပါကောက်စာကျိုးရှိနိုင်ပါတယ်မိခင်တွေမှာဆိုရင်လည်းကလေးနဲ့ပို့ပြီးတော့ဒါချစ်ခင်တင်တာမှုတွေတိုးပွားနိုင်တယ်ကလေးမှာဆိုရင်လည်းဒီကျမ်းမာရေးဒီဆွမ်းပကားရေးကျူးကျေးစုအများကြီးရရှိနိုင်တာကြောင့်မိခင်တို့ဝေးစားနေ6လအထိတမျိုးပဲတိုက်ကျိုးဖို့ကြံပြချင်ပါတယ်ရှင့်
ရင်းနှီးငယ်လေးတွေကိုမိခါသာအရွယ်ကနေ6လအရွယ်အထိမိခင်တို့တမျိုးတည်းတိုက်ကျေးတင်ပြီးအသက်6လကျော်လာရင်လည်းဖြစ်ဆက်စာလေးနဲ့အတူမိခင်တို့ကိုဆက်လက်တိုက်ကျွေးလို့ရတဲ့အကြောင်းသတင်းပြုပလိုက်တာဖြစ်ပါတယ်ကျွန်တော
်ဒေါက်တာတန်းစောရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့တပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်တွင်းအားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဘာစလိုနာအသင်းဟာဒိုင်းအရှုပ်တော်ပုံကိစ္စမှာဘာပြစ်မှုမှကျူးလွန်ထားတာမရှိဘူးလို့ဘာစလိုနာအသင်းဥက္ကဋ္ဌကပြောလိုက်ပါတယ်။ဘာစလိုနာအသင်းဟာဒိုင်းကော်မတီဒုဥက္ကဋ္ဌပိုင်တဲ့ကုမ္ပဏီကိုငွေပေးတဲ့ကိစ္စဟာနီးစနစ်ပိုင်းဆိုင်ရာအကြံပေးတဲ့ကိစ္စတွေအတွက်ပေးခဲ့တာဖြစ်ပြီးတော့ဒိုင်းနေရဲ့မျက်နှာသာပေးမှုကိုရဖို့အတွက်ပေးတာမဟုတ်ဘူးလို့ဘာစလိုနာအသင်းဥက္ကဋ္ဌဂျွန်လပေါ်တာကတနင်္လာနေ့ကထွက်ဆိုခဲ့ပါတယ်။
Al Fútbol Club Barcelona no ha realitzat mai cap actuació que tingui
Barcelona အသင်းအနေနဲ့ပွဲတွေမှာဒိုင်းတွေရဲ့မျက်နှာသာပေးမှုဘက်လိုက်မှုတွေကိုယူပြီးတော့ပွဲရလဒ်ကိုပြောင်းလဲဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်တာမျိုးဘယ်တော့မှမလုပ်ခဲ့ပါဘူးကျွန်တော်ထပ်ပြောပါမယ် Barcelona အသင်းအနေနဲ့ဒါမျိုးဘယ်တော့မှမလုပ်ခဲ့ပါဘူ
း Barcelona အသင်းထဲမှာလည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတော့ဒီမှာလည်းဘာမှအမှားရလောက်ထားတာမတွေ့ကြ
အခုလိုဒီအမှုဖြစ်လာတာဟာဘာစလိုနာအသင်းကိုတိတ်ခါချဖို့အတွက်လုပ်တာဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်။ဒါပြန်လာလီကဥက္ကဋ္ဌဟာဗီယာတေဗစ်ဟာလည်းဘာစလိုနာအသင်းရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်ကြိုးစားနေတယ်လို့ဆွဲလိုက်တယ်လို့ဒီမှုမှာတေလိုဘက်ကပါလာတဲ့သူတို့ရဲ့ပြိုင်ပွဲကြီးရီယယ်မက်ဒရစ်အသင်းဟာလည်းသမိုင်းကြောင်းအရဒိုင်နီရဲ့မျက်နှာသာပေးခြင်းကိုခံခဲ့ရတယ်ဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။ဘာစလိုနာဘက်ကအခုလိုဆွဆွလိုက်တဲ့ပုံမှာလာလီဂါဘက်ကတစုံတရာတုံ့ပြန်ပြောကြားခြင်းမရှိပေမဲ့လည်းနဂရရရဲ့အမှုကိစ္စကိုတော့တင့်တော်တဲ့အာနာပိုင်းဒီစီကနေပြီးတော့စုံစမ်းစစ်ဆေးရတဲ့အပြေအဝလုပ်ဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်။ဘာစလိုနာသင်းဟာ2000ခုနှစ်ကနေ2018ခုနှစ်အတွင်းမှာဒိုင်ကော်မတီဒုဥက္ကဋ္ဌနဂရရရဲ့ကုမ္ပဏီကိုနည်းနည်းပိုင်းဆိုင်ရာအကြံဉာဏ်တွေရဖို့အတွက်ဆိုပြီးတော့ €9.3 သန်းပေးခဲ့တာပါဒီကိစ္စကိုစစ်ဆေးဖို့ဘာစလိုနာတရားရုံးဘက်ကလက်ခံခဲ့သလို UEFA ဥရောပဘောလုံးဖွဲ့ချုပ်ကလည်းတရားဝင်စုံစမ်းတာတွေလုပ်နေပါတယ်လဘော်ဒါကတော့ UEFA အနေနဲ့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမျှမျှတတလုပ်ဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်ခင်ဗျာနောက်တော့ဘောလုံးသတင်းတစ်ခုကတော့လိမ့်ပိုင်းဆိုင်ရာစော်ကားမှုနဲ့တရားစွဲခံထားတဲ့ဘရာဇီးလ်နောက်တန်းလူဒန်နီအယ်ဗက်စ်ကသူ့အနေနဲ့သူ့ကိုဆွဆဲခဲ့တဲ့အမျိုးသမီးနဲ့နှစ်ဦးသဘောတူလိမ့်ဆက်ဆံခဲ့တာဖြစ်တယ်ဆိုပြီးတော့တင်းလာနေကပြောလိုက်ပါတယ်ဒန်နီအယ်ဗက်စ်ဟာဘာစလိုနာမြို့ကညာကလပ်တစ်ခုမှာအမျိုးသမီးတစ်ဦးကိုလိမ့်ပိုင်းဆိုင်ရာအရစော်ကားနှောက်ယှက်ခဲ့တယ်ဆိုတဲ့စွဲချက်နဲ့စပိန်တရားရုံးကသူ့ကိုအမှားကံမပေးဘဲဖမ်းဆီးခဲ့တာဖြစ်ပါတယ်အစောပိုင်းတုန်းကတော့ဒန်နီအယ်ဗက်စ်ကသူ့အနေနဲ့အဲ့ဒီမျိုးသမီးကိုမသိသလိုသူ့ကိုဆွဆွဲတိုင်းနဲ့ပတ်သက်ပြီးတော့လဲသူ့ဘက်ကတစုံတရာချူးလွန်ခဲ့တာမရှိဘူးဆိုပြီးတော့ညှင်းဆိုခဲ့ပါသေးတယ်။ဒါမဲ့လဲအခုတော့ဒန်နီအယ်ဗက်စ်ကိုတိုင်တောင်းဆိုပြီးတော့ဒီဖြစ်ပျက်ကိုတရားရုံးမှာပြန်ပြောင်းပြီးတော့ထွက်ဆိုခဲ့တာပါ။ဒန်နီအယ်ဗက်စ်ကသူနဲ့အဲ့ဒီအမျိုးသမီးတို့ညာကလပ်ရဲ့အိမ်သာထဲမှာနှစ်ဦးသဘောတူလိမ်ဆက်ဆံခဲ့ကြပြီးတော့အဲ့ဒီအမျိုးသမီးကလည်းသူ့ကိုမလုပ်ဖို့တားတာညှင်းဆန်တာမရှိဘူးလို့တရားသူကြီးတွေကိုထွက်ဆိုခဲ့ရဆိုပြီးတော့သူ့ရဲ့ရှေ့နေကညင်ညာချက်ထဲမှာပြောထားပါတယ်။ဒန်နီယယ်ဗက်စ်ကတော့သူ့အနေနဲ့အစောပိုင်းတုန်းကတော့မကျူးလွန်ခဲ့ဘူးလို့ထွက်ဆိုခဲ့တာဟာသူ့ရဲ့အိမ်တော်ရေးကိုမထိခိုက်စေချင်တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပါရယ်ခင်ဗျာ။နောက်တစ်ပတ်လုံးသတင်းတွေမှာတော့ Manchester United အသင်းကအာဂျင်တီးနားနောက်တန်းလူ Lisandro Martinez ဟာခြေချောင်းရိုးကျိုးသွားတာကြောင့်ဒီဘောလုံးရာသီအကုန်ထိကစားနိုင်တော့မှာမဟုတ်ပါဘူး။ Martinez ဟာပြီးခဲ့တဲ့ပတ်ကဆော်ဘီနဲ့ကစားခဲ့တဲ့ Europa League ပြိုင်ပွဲမှာတရားရပြီးတော့ညာဘက်ခြေချောင်းယိုးတွေကျိုးသွားခဲ့တာဖြစ်တယ်လို့မန်ယူသင်းကချင်းကြပါရယ်။ဒါကြောင့်သူဟာဒီဘောလုံးရာသီကုန်တဲ့အထိဆက်ကစားနိုင်တော့မှမဟုတ်ဘဲအနားယူရမှာဖြစ်ပါရယ်။အရင်းနောက်တန်းလူမာတီနက်စာဒီနှစ်ဘောလုံးရာသီမှာမန်ယူသင်းရဲ့အဓိကကစားသမားတူဖြစ်ပြီးတော့အခုလိုဘောလုံးရာသီကုန်အထိမကစားနိုင်တော့တဲ့အတွက်ဒါကမန်ယူသင်းအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ဆိုရမှာဖြစ်ပါရယ်ခင်ဗျာ။အီတလီဘက်မှာတော့အီတလီနဲ့လာဇီယိုတိုက်စစ်မှုကျီရိုအမိုဘလေဟာရောမမြို့မှာယင်တိုင်းမှုဖြစ်ပြီးတော့နိုင်ရိုးတချောင်းကျိုးသွားခဲ့ပါတယ်။အမိုဘလေရဲ့ကားဟာဧပြီလ16ရက်နေ့မနက်ပိုင်းကရောမမြို့မှာသွားနေတော့ထိုက်မိခဲ့တာဖြစ်ပါတယ်။ဒီယင်တိုင်းမှုကြောင့်အမိုဘလေရဲ့ညာဘက်17ချောင်းမြောက်နိုင်ရိုးကျိုးပြီးတော့ခါးစင်ရိုးတွေနာသွားတယ်လို့လဲလာဇီယိုအသင်းကတင်းငွေလေးနေမှာကြေညာခဲ့ပါတယ်ခင်ဗျာ။မေဂန်ဘမ်မာရော FIFA အမျိုးသမီးကမ္ဘာဖလားစုဖလားကြီးကိုဒီရောမြို့မှာပြသခဲ့ပါတယ်။ညောင်မျိုးကမန်ဟတ်တန်အရက်က Summit 1 Vanderbilt ဆိုတဲ့မူးမြော်တိုက်အဆောက်အုံကြီးရဲ့62ထပ်မှာဒီကမ္ဘာဖလားကြီးကိုပြသခဲ့တာပါ FIFA ဒီအမျိုးသမီးကမ္ဘာဖလားဟာအမြင့်တပေကွဲကျော်ရှိပြီးတော့၄ချိန်အားဖြင့်လဲ 4.6 ကီလိုဂရမ်ရှိပြီးတော့1998ခုနှစ်ကဒီဇိုင်းဆွဲပြီးတော့လုပ်ခဲ့တာဖြစ်ပါတယ် FIFA အမျိုးသမီးကမ္ဘာဖလားကိုတော့အခုနှစ်မှာတော့ Australia နဲ့ New Zealand နိုင်ငံတွေကအိရှင်အဖြစ်ပူးတွဲကျင်းပမှာဖြစ်ပြီးတော့ဒီကမ္ဘာဖလားမတိုင်ခင်မှာကမ္ဘာတဝမ်းကခြေစစ်ပွဲအောင်တဲ့နိုင်ငံ32နိုင်ငံကိုလှည့်လည်ပြသသွားမှာလည်းဖြစ်ပါတယ်။ဒီကမ္ဘာဖလားကိုတော့လူတိုင်းကန်ကွက်ရတာမဟုတ်ပဲကမ္ဘာဖလားအနိုင်ရဘူးတဲ့သူတွေနဲ့နိုင်ငံခေါင်းဆောင်တွေပဲကန်ကွက်ရှိတာလို့ဆိုပါတယ်။အမေရိကန်သင်းဟာ2015နဲ့2019ကမ္ဘာဖလားတွေမှာနှစ်ကြိမ်ဆက်ဘူဆွဲထားပြီးတော့ဒီတစ်ကြိမ်မှာလည်းဘူဆွဲဖို့ရည်ပန်းစားနေတာကြောင့်3ကြိမ်ဆက်ဘူဆွဲဖို့လည်းမျှော်လင့်နေကြပါတယ်။
I think the US team has a really good chance. I mean, obviously they're ranked number 1 in FIFA rankings. They are still the team to beat. They're trying to do
American team အနေနဲ့ဘိုးဆွဲဖို့အခွင့်အလမ်းကောင်းတွေရှိပါတယ်။သူတို့ဟာ FIFA ကမ္ဘာအဆင့်တစ်ဖြစ်ပြီးတော့ကမ္ဘာအကောင်းဆုံးအသင်းပါ။ပြီးတော့အမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါ။ဘယ်အသင်းမှမလုံနိုင်သေးတဲ့ကမ္ဘာဖလားကို၃ချိန်ဆက်တိုက်ရဖို့ကြိုးပမ်းနေပါတယ်။ဆိုတော့သူတို့မှာရည်မှန်းချက်ကြီးကြီးမားမားရှိပါတယ်
။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုတော့ Australia နဲ့ New Zealand နိုင်ငံတွေမှာလာမယ့် July 20ရက်နေ့ကနေ August 20ရက်နေ့အထိကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ မိုက်ကဘက်ကနောက်ထပ်အောင်ဆောင်သတင်းတစ်ခုမှာတော့ဒီကမ္ဘာကျော်ဘတ်စကတ်ဘောကစားသမားမိုက်ကယ်ဂျော်ဒန်ရဲ့ဘတ်စကတ်ဘောကစားတဲ့ဖက်နက်ကိုကမ္ဘာစံငိန်တင်ဈေးအမေရိကန်ဒေါ်လာ 2.2 သန်းနဲ့လီလန်တင်ရောင်းချလိုက်ပါတယ်ဒီဖက်နက်ကိုတော့မိုက်ကယ်ဂျော်ဒန်ကသူနောက်ဆုံးအကြိမ် NBA ချန်ပီယံဖြစ်ခဲ့တဲ့ final ပွဲမှာဝှက်ခဲ့တာဖြစ်တယ်လို့ဆိုသပီးလီလန်ဌာနက Brian Mortcher ကပြောပါတယ
် The issues were worn in game 2 of the 1998 NBA finalsand he, you know he won that game he scored 37
deep neka 1998 ခုနှစ်က NBA basketball final ဒုတိယပွဲမှာ Michael Jordan စီးခဲ့တာပါဒီပွဲမှာသူတို့နိုင်ပြီး Michael Jordan ကလည်း38မှတ်ရအောင်လုပ်ခဲ့ပါတယ်ဒီဖက်ဟာအသစ်နီးပါးအခြေအနေမှာရှိပြီးတော့ငွေမင်းရောင်နဲ့ထိုးထားတဲ့ Michael Jordan ရဲ့လက်မှတ်လည်းပါပါတယ်
Michael Jordan ဟာ Chicago Bulls အသင်းနဲ့အတူ NBA Championship ကို1991, 92, 93, 96, 99နဲ့98ခုနှစ်တွေမှာ6ကြိမ်ရရှိခဲ့တာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတဲ့တစ်ပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကိုအကြံပေးစာတွေပေးပို့လို့တဲ့ထူးခြားတဲ့သတင်းတွေရေးသားခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ
။ဆူရနိုင်ငံမြို့တော်ကလမ်းမတွေပေါ်မှာတိုက်ခိုက်နေကြတဲ့ပြန်ဖက်တပ်ဖွဲ့တွေက24နာရီအပြစ်ခတ်ရက်စဲမှုအသစ်တရက်ကိုဗုဒ္ဓဦးနေမှာကြီးညာခဲ့ကြပါတယ်။ဒီမတိုင်ခင်အရင်တရက်ကကြီးညာခဲ့တဲ့အလားတူအပြစ်ခတ်ရက်စဲမှုကတော့မအောင်မြင်ခဲ့ပါဘူး။အမေရိကန်သမ္မတအင်ပီရိုပြောကွင်းရခရင်ယွန်းဖျာကတော့နှစ်ဖက်စလုံးအနေနဲ့အပြစ်ရက်စဲမှုကိုလေးစားလိုက်နာကြဖို့တိုက်တွန်းလိုက်ပါတယ်အကြံဖတ်မှုတွေကိုဆွန့်လွတ်ပြီးပြန်ပြီးစစ်ဆန်ဆွေးနွေးကြဖို့လည်းတိုက်တွန်းပါတယ်ပြီးခဲ့တဲ့9ရက်တာအတွင်းမြို့တော်မှာစစ်ဆုံဖြစ်စေခဲ့တဲ့တပ်ဖွဲ့တွေရဲ့ထိတ်တန့်ဗိုလ်ချုပ်ကြီး2ဦးဟာဆိုရင်အရက်သားတွေနဲ့တိုက်ခိုက်ရေးသမားမဟုတ်သူတွေကိုအသေးအချာကာကွယ်ပေးဖို့အတွက်တာဝန်ရှိတယ်လို့လည်းသူမကပြောပါတယ်ဆူဒန်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆူဒန်ရဲ့ပြည်သူ့စစ်အမြန်ထောက်ကူတပ်ဖွဲ့ RSF တွေကတော့ဒေသဆန်တော်ချိန်ညနေ6နာရီကစလို့ပြစ်ခတ်တိုက်ခိုက်မှုတွေယာယီဆဲမှုကိုလိုက်နာမယ်အကြောင်းတိကျစီချိန်ညာထားကြပါတယ်ဆူရန်ကလက်နက်ကိုင်ပြိပခအချက်တဲကိုကင်ထွယ်ဖြေရှင်းဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအထူးအဖွဲ့တရက်ဖွဲ့စည်းထားကြောင်းပြောရေးဆိုခွင့်ရှိသူတို့က VOA ကိုဗုဒ္ဓဟူးနေ့မှာအတည်ပြုပါတယ်နိုင်ငံခြားရေးဝန်ကြီးဌာနကဆူဒန်လက်နက်ကိုင်တပ်ပွဲနောက်ဆုံးဖြစ်ရပ်တွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဌာနရဲ့စီစဉ်မှုစီမံခန့်ခွဲမှုနဲ့ထောက်ပံ့ပို့ဆောင်မှုတွေကိုကြီးကြပ်ဖို့အတွက်ဆူဒန်စစ်ဖက်ပြိပခဆိုင်ရာအလုပ်အဖွဲ့ကိုဖွဲ့စည်းထားတယ်လို့ပြောဆိုထားပါတယ်ပက်ထရီယော၄ချောင်းရံကာကွယ်ရေးစနစ်ယူကရိန်းကိုရောက်ရှိလာပြီဖြစ်ကြောင်းယူကရိန်းကာကွယ်ရေးဝန်ကြီးကဗုဒ္ဓဟူးနေ့မှာပြောပါတယ်။ရန်သူမစ်ဆိုင်ဒုံးတွေကိုပစ်ချနိုင်စွမ်းရှိတဲ့အစ်စ်မြင်လက်နက်တွေပေးအပ်ရေးအတွက်မဟာမိတ်တွေကိုယူကရိန်းတာဝန်ရှိသူတွေကကာလရှည်တိုက်တွန်းတောင်းဆိုခဲ့ကြတာဖြစ်တယ်လို့အဲ့ဒီစနစ်တွေအသုံးပြုရေးအတွက်အမေရိကန်နဲ့ဥရောပမှာယူကရိန်းတပ်ဖွဲ့တွေကလက်နက်ချီလေ့ကျင့်ခဲ့ကြတာလည်းဖြစ်ပါတယ်။ယူကရိန်းကိုစစ်ရေးအကူအညီဒေါ်လာ325သန်းပိုပေးမယ့်အစီအစဉ်သစ်တစ်ခုကိုဗုဒ္ဓဟူးနေ့မှာအမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းမှာလက်နက်ကြီးအမြောက်တွေအမြောက်အများသုံးပြီးစစ်ရေးအရှိန်ဆက်ပြင်းထန်ဖို့ရှိနေလို့အခုပေးမယ့်အကူအညီထဲမှာအမြောက်ကြီးတွေနဲ့ဟမတ်လို့ခေါ်တဲ့ရွေးရှားနိုင်စွာမြင့်မားတဲ့တပ်လက်ပစ်ဒုံးကြီးတွေပါဝင်ဖို့လည်းရှိတယ်လို့ပြောဆိုထားပါတယ်။ဒါအပြင်တင်ကားဖြတ်ပဲ့ဒင်းဒုံးကြီးတွေတင်ကားဖြတ်မိုင်းတွေနဲ့တန်ကြပ်ကာရင်ဖြတ်လက်နက်တွေလည်းပါဝင်မှာဖြစ်ပြီးဒါရီကရုရှားမြေပြင်တပ်တွေကိုပြန်လည်တွန်းလှန်ဖို့လိုအပ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်အမေရိကန်ရဲ့ထိတ်တန့်စစ်တပ်ထောက်လှမ်းရေးမှတ်တမ်းတွေကိုအွန်လိုင်းဂိမ်းဆိုင်ပေါ်ကမိတ်ဆွေတချို့ကပေါက်ကြားစင်မှုအတွက်ရာဇဝတ်မှုဆွဲချက်နဲ့ရင်ဆိုင်နေရတဲ့အသက်21နှစ်အရွယ်အမျိုးသားကိုတော့ဗုဒ္ဓဟူးနေ့မှာထောက်ထဲမှာဆက်လက်ထိမ့်သိမ့်ထားပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Jonah Cumming တို့ဖြစ်ကြပါတယ်။VOA ရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24/50/51လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပဲဖြစ်ပါတယ်။သွားရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူဝင်ဆန္ဒပြေဝကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.